Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါတော်ဒါရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဧပြီလ9ရက်တောက်ကြနေမနက်ခင်း VOA အတန်လွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 40 49 50နဲ့လိုင်းလက်မီတာ190တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီရှင်ဒီမနက်ခင်းအစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာပါရှင်ကျမကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမဆုမြတ်မွန်နဲ့အတူကြေညာပေးမှာပါ။ရှီရန်မှာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အရသာတရားလောက်တည်ဆုံးခဲ့ရတာနဲ့ပတ်သက်ပြီးအမေရိကန်ကရှီရန်ကိုတိုက်ခိုက်ဖို့အတွက်လှုံ့ဆော်လာနိုင်တယ်လို့အမေရိကန်စစ်တပ်အကြီးအကဲအရာရှိသူကပြောကြားလိုက်ပါတယ်။သမ္မတဦးထင်ကျော်ဟာတရုတ်သမ္မတရှီကျင်ပင်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံခီးကိုစတင်ခဲ့ပြီးကြာသပတေးနေ့မှာတော့စီထွန်းခင်ကချန်တူးမြို့ကိုရောက်ရှိသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမဆုမွန်
။ဟုတ်ကဲ့ပါရှင်။ဒီမနက်ခင်းသောတာရှင်နေနားဆင်ရမယ့်သတင်းတူတွေကတော့KNU ဌာနချုပ်ဖြစ်တဲ့လော်ကီလာမှာ16ကြိမ်မြောက် KNU ကရင်မျိုးသားစည်းရုံးကွန်ကရက်ကျင်းပနေပါတယ်။ဒီကွန်ကရက်ကနေပြီးတော့ထိပ်ပိုင်းကောင်းဆောင်တွေကိုရွေးချယ်တော်မှာဖြစ်ပါတယ်။ဘလို့များရွေးချယ်ကြမှာပါလဲ
။ကျွန်တော်ခွင့်ပြုပုံနဲ့အညီတို့ကွန်ကရက်ကနေရွေးချယ်ပြီးမှတဲ့ခရဲဥက္ကဋ္ဌဖြစ်လာတဲ့လူ၊ခရဲဒုဥက္ကဋ္ဌဖြစ်တဲ့လူ၊ဘဘမေရန်ကွန်ကရက
်ကျင်းပရေးကော်မတီဥက္ကဋ္ဌဖထိုးတော်တီပြောသွားတာပါ။နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာအစိုးရတက်တန်းတစ်နှစ်ပြည့်လာပြီးတဲ့နောက်တိုင်းရင်းသားအဖွဲ့အစည်းတွေထောက်ခံမှုအားကျဆင်းလာတာဘာကြောင့်ပါလဲ။နောက်သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်တွင်မှာကြောက်ဖြူအထူးစီးပွားရေးဇုံဖွံ့ဖြိုးရေးအပေါ်ဘလို့မျှော်လင့်ချက်တွေရှိနိုင်တယ်လဲစတဲ့ထိတ်တန့်ရောက်သတင်းမှားတွေကိုနားဆင်ရဖို့ရှိပါတယ်။အခုရင်းဆုံးကတော့တောက်ကြမနက်ခင်းအတွက်နောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကတင်ဆက်ပေးပါမယ်ရှင
်။စီးရီးယားမှာဓာတုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အရသာတရားလောက်တည်ဆုံးခဲ့ရတဲ့ပတ်သက်ပြီးဆီးရီးယားသမ္မတဘက်ရှာအယ်အဆက်ကိုအပြစ်တင်ခဲ့ပြီးတဲ့နောက်မှာပဲအမေရိကန်ပန်တဂွန်စစ်ဌာနချုပ်ကဆီးရီးယားကိုတိုက်ခိုက်ဖို့အတွက်လှုံ့ဆော်လာနိုင်တယ်လို့အမေရိကန်စစ်တပ်အကြီးအကဲအရာရှိကြီးတူကပြောကြားလိုက်ပါတယ်။ဆီးရီးယားပေါ်မှာအရေးယူဆောင်ရွက်ဖို့အတွက်ရည်ရွယ်တဲ့သမ္မတဒေါ်နယ်ထရန့်ရဲ့နှုတ်ဖြင့်ပြောဆိုခဲ့ရတဲ့နဲ့ပတ်သက်ပြီးပန်တဂွန်စစ်ဌာနချုပ်အတွင်းမှာရောပူးတွဲကာကွယ်ရေးစီးပွားရေးချုပ်နဲ့ဆွေးနွေးမှုတွေကိုရှိခဲ့တယ်လို့အဲ့ဒီအရာရှိက VOE ကိုပြောကြားခဲ့တာပါ။တရုတ်သမ္မတရှီကျင့်ပင်နဲ့တွေ့ဆုံဖို့အတွက်ဖလော်ရီဒါကိုလေးမြန်းနဲ့ပြန်တန်းဆင်တွင်မှာသမ္မတထရမ့်ကသတင်းတောက်တွေကိုပြောကြားရမှာဆီးရီးယားမှာဖြစ်ပျက်ခဲ့သမျှတွေဟာလူသားတွေပေါ်မှာအရှက်ရစရာဖြစ်စေပြီးအာဆက်အနေနဲ့အခုလိုလှုပ်ဆောင်နေရင်တခုခုတော့အရေးယူဖို့လိုအပ်တယ်လို့ပြောကြားခဲ့တာဖြစ်ပါတယ်။သူအနေနဲ့ဆီးရီးယားရဲ့အကြီးဆုံးသောစစ်ဖက်ဆိုင်ရာမဟာမိတ်ဖြစ်တဲ့ရုရှားသမ္မတဗလာဒီမီယာပူတင်နဲ့တချိန်ချိန်မှာဆီးရီးယားအကြောင်းကိုပြောဆိုမှာဖြစ်ကြောင်းလည်းသမ္မတကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
အမေရိကန်မှာရောက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ကိုသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ကသူ့ရဲ့ဇိမ်ခံအပန်းဖြေစံအိမ်ကြီးမှာကြိုဆိုခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ကြားဆွေးနွေးကြမယ်ထင်မှာမြောက်ကိုရီးယားကိစ္စနဲ့ကုန်သွယ်ရေးကိစ္စတွေကအဓိကဖြစ်မယ်လို့မျှော်လင့်ရပါတယ်။တရုတ်နဲ့ကုန်သွယ်ရေးမှာအမေရိကန်ကနှစ်ပေါင်းများစွာမမျှမတဖြစ်နေပြီးတော့လုံငွေပြနေတဲ့ကိစ္စကိုဆွေးနွေးရမယ်လို့ဖလော်ရီဒါကိုသွားသမ္မတရဲ့ Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုသမ္မတထရမ့်ကပြောခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့တရုတ်ကပို့ပြီးဖိအားပေးရေးကိုလည်းဆွေးနွေးရမှာဖြစ်တယ်လို့အမေရိကန်သမ္မတကပြောပါရယ်။မြောက်ကိုရီးယားပြဿနာကိုတရုတ်ကမဖြေရှင်းနိုင်ရင်အမေရိကန်ကဖြေရှင်းရမယ်လို့သမ္မတထရမ့်ကအခုသတင်းပတ်အစောပိုင်းမှာပြောကြားခဲ့ပါသေးတယ်။နိုင်ငံတကာဗန်နာရေးစနစ်ကိုမြောက်ကိုရီးယားအစိုးရတုံ့နိုင်အောင်ကူညီနေတဲ့တရုတ်ဗန်တွေနဲ့ကုမ္ပဏီတွေကိုပိတ်ဆို့တံခတ်ဖို့အတွက်အမေရိကန်အစိုးရကစဉ်းစားနေပါရယ်။တရုတ်သမ္မတရှီနဲ့အမေရိကန်သမ္မတထရမ့်တို့ဟာအခုမှပထမဆုံးအကြိမ်တွေ့ဆုံကြတာဖြစ်ပါရယ်။ဒီကနေ့ကြာသပတေးနေ့ညမှာတော့ခေါင်းဆောင်နှစ်ယောက်နဲ့သမ္မတကတော်တွေဟာမာရာလာဂိုအပန်းဖြေစံအိမ်ကြီးမှာညစာအတူစားကြမှာဖြစ်ပါတယ်။ဆွေးနွေးမှုတွေကိုတော့တောက်ကြနေ့မှာစတင်ကြမှာဖြစ်ပါတယ်ရှင်
။အမေရိကန်နိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့သမ္မတဒေါ်နယ်ထရမ့်အမည်စင်တင်သွင်းထားသူတွေကိုအထက်လွှတ်တော်ကနေအဆိုပြုနှစ်ပေးနိုင်ဖို့အတွက်တေချာသွားပြီဖြစ်ပါတယ်။ Republican တွေဘက်ကနိုင်ငံတော်တရားရုံးချုပ်တရားသူကြီးဖြစ်တဲ့အမည်တင်သွင်းခံရသူတွေကိုအ ਨੇ စုပါတီဝင်အမတ်တွေကဟန်တာနိုင်စွမ်းကို Republican တို့ကလက်ရှိလွှတ်တော်မှာရှိနေတဲ့စီးမင်းတွေနဲ့အညီသမိုင်းဝင်ပြောင်းလဲနိုင်ခဲ့တာလည်းဖြစ်ပါတယ်။နောက်ဆုံးမဲခွဲအတီးပြုတ်ရမယ့်ချက်ကိုတောက်ကြနေမှာပြုတ်လို့မယ်လို့ခံမှန်းထားပြီးကြေတပရင်းနေအကျိုးမဲပေးဖွဲမှာတော့ Republican တွေရဲ့သွေးရှိတဲ့အဖွဲ့နဲ့အတူ Democratic Party ဝင်၃ကပါထောက်ခံမဲပေးခဲ့ကြတာဖြစ်ပါတယ်။အစောပိုင်းမှာတော့ထောက်ခံမဲပေးဖို့အတွက်အကြီးအကျယ်အငင်းပွားနေကြတာဖြစ်ပြီး Republican တွေက အမဲအများစုကိုအတုံးချပြီးဒီမိုကရက်တစ်ပါတီဝင်တွေရဲ့ကန့်ကွက်မှုတွေကိုအယားမထင်အောင်လုပ်နိုင်ခဲ့တာဖြစ်ပါတယ်။ Republican ပါတီဝင်တွေကတော့သူတို့အနေနဲ့တခြားရွေးချယ်စရာလမ်းမရှိတာမို့ခုလိုလှုပ်ဆောင်ရတာပါလို့ပြောပါတယ်။ Kentucky ပြည်နယ် Republican အထက်လွှတ်တော်မှ Mitch McConnell ကတော့အထက်လွှတ်တော်ရဲ့ထုံနှံစင်လာနဲ့ဆန်ကိုပြန်ပြီးထိမ့်ဖို့လိုအပ်နေတဲ့အပြင်အခုလိုပါတီကြီးနှစ်ရဲ့ထူးထူးခြားခြားသဘောထားကွဲပြားမှုကိုကျော်လွှားနိုင်အောင်လုပ်ရမှာဖြစ်ကြောင်းပြောပါတယ်။ Delaware ပြည်နယ် Democratic လွှတ်တော်မှ Chris Coons ကတော့တရားကိုတရားအယုံကြည်မရှိနိုင်တဲ့အတွက်တိုင်းပြည်မှာပြဿနာကြီးတွေနဲ့ရင်ဆိုင်လာရရင်ဘယ်လိုဖြေရှင်းကြမလဲလို့ညီရင်စိတ်ပြတ်မိကြောင်းပြောပါတယ်
။မြောက်ကိုရီးယားနိုင်ငံကထိပ်ဖူးတပ်ဒုံးကျည်စမ်းသပ်ပစ်လွတ်မှုကိုထပ်မံလုပ်ခဲ့တဲ့အတွက်အရေးယူဒဏ်ခတ်မှုအသစ်တွေချမှတ်လိုက်တယ်လို့ EU ဥရောပသမဂ္ဂကပြောလိုက်ပါတယ်။လေယာဉ်တိစောက်မှုဆိုင်ရာလုပ်ငန်း၊တပ်တုလုပ်ငန်းနဲ့သမရိုးကျလက်နက်ထုတ်လုပ်မှုလုပ်ငန်းတွေမှာယင်းနှိမ့်မြုံနံမှုကိုတားမြစ်တာ၊တပ်တုတွင်းနဲ့ဓာတုလုပ်ငန်းကသူတွေအတွက်ကွန်ပျူတာဝန်ဆောင်မှုပေးခြင်းတားမြစ်တာတွေဒဏ်ခတ်မှုအသစ်ထဲမှာပါဝင်ပါတယ်။မြောက်ကိုရီးယားဟာကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုအကြိမ်ကြိမ်ချိုးဖောက်ခဲ့တဲ့အပြင်နိုင်ငံတကာငြိမ်းချမ်းတည်ငြိမ်ရေးအတွက်ကြီးမားတဲ့အန္တရာယ်ကြရအောင်လုပ်နေတဲ့အတွက်အရေးယူဒဏ်ခတ်မှုအသစ်တွေချမှတ်တာဖြစ်တယ်လို့ဂျာတာရင်းနီကထုတ်ပြန်တဲ့ကြေညာချက်ထဲမှာ EU ကဖော်ပြထားပါတယ်။မြောက်ကိုရီးယားအနေနဲ့ရန်စမှုတွေကိုရပ်တန့်ကရပ်ပြီးတော့နျူကလ িয়ার လက်နက်အားလုံးနဲ့လက်ရှိလုပ်နေတဲ့နျူကလ িয়ার အစီအစဉ်တွေကိုဆွံ့လွတ်ဖို့လဲ EU ကတောင်းဆိုထားပါတယ်။မြောက်ကိုရီးယားရဲ့ထိပ်ဖူးတဲ့ဒုံးကျည်စမ်းသပ်ပစ်လွတ်မှုနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကတော့ပြင်းပြင်းထန်ထန်ဝေဖန်ပါတယ်။မြောက်ကိုရီးယားအစိုးရဟာတည်ငြိမ်မှုအလွန်အမင်းပြက်ပြားစေတဲ့လုပ်ရက်တွေကိုလုပ်နေပြီးတော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်တွေကိုအာခံနေတာဟာစိုးရိမ်စရာဖြစ်တယ်လို့လုံခြုံရေးကောင်စီကကြာတာရင်းနေ့ကထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်ရှင်။
New American Than မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။သမရဦးထင်ကျော်ဟာတရုတ်သမရရှီကျင့်ပြန်ဖိတ်ကြားခြင်းနဲ့တရုတ်နိုင်ငံ6ရဲ့ခီးစဉ်ကိုစတင်ခဲ့ပြီးအနောက်တောင်ပိုင်းစီချွန်ခိုင်ကချန်တူးမြို့တော်ကိုချက်တပရင်းနေမှာပဲရောက်ရှိခဲ့ပါတယ်။သမရဦးထင်ကျော်ဟာတရုတ်သမရရှီကျင့်ပြန်ဝန်ကြီးချုပ်လီကေချန်နဲ့တရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌချန်စီကျင်းတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။နှစ်နိုင်ငံခေါင်းဆောင်တွေတွေ့ဆုံပွဲမှာကျန်းမာရေးပညာရေးနဲ့စီးပွားရေးဆိုင်ရာနှစ်ဖက်သဘောတူညီချက်တွေကိုလက်မှတ်ရေးထိုးကြမယ်လို့မျှော်လင့်ရတဲ့အပြင်နှစ်နိုင်ငံကြားဆက်ဆံရေးနဲ့ပူးပေါင်းဆောင်ရွက်မှုတွေတိုးမြှင့်ဖို့ကိစ္စရပ်တွေဆွေးနွေးမယ်လို့ခန့်မှန်းရပါတယ်။ဧပြီလ6ရက်ကနေ7ရက်နေ့ထိတွားရတဲ့ဒီခီးစဉ်မှာသမရနဲ့အတူသမရကရော်တော်စုစုလွန်နိုင်ငံတော်တိုင်ပင်ခံရုံးဝန်ကြီးဦးကျော်တင့်ဆွေစီးပွားကူးတန်းဝန်ကြီးဒေါက်တာတန်းမြင့်နဲ့ဆောက်လွှဲဝန်ကြီးဦးဝင်းခိုင်ပါဝင်အဖွဲ့သား30ကျော်လိုက်ပါသွားတာဖြစ်ပါတယ်။သမရဦးထင်ကျော်နဲ့အဖွဲ့ဟာမြန်မာနိုင်ငံနဲ့နယ်စပ်ချင်းထိစပ်နေတဲ့ယူနန်ခရိုင်ကိုလည်းတွားရောက်ဖို့ရှိပါတယ်။တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့အကြီးဆုံးကုန်သွယ်ပြတ်နိုင်ငံဖြစ်တယ်လို့အစစ်မြင့်ခေါင်းဆောင်ပိုင်းအပြန်အလှန်ဆက်ဆံမှုတွေလည်းမပြတ်ရှိနေတာဖြစ်ပါတယ်။မနစ်ကမြန်မာနိုင်ငံမှာ NLD အစိုးရတက်လာခဲ့ပြီးနောက်ပိုင်းဧပြီလ10မှာတရုတ်နိုင်ငံချိုင်းဝန်ကြီးဝန်ကြီးကမြန်မာနိုင်ငံကိုလာရောက်ပြီးလဲပတ်ခဲ့တယ်လို့မနစ်ကဩဂုတ်လလယ်မှာလဲမြန်မာနိုင်ငံခြားရေးဝန်ကြီးဖြစ်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ဟာတရုတ်နိုင်ငံကို900ကျော်ခီးတွားရောက်ခဲ့တာပါ။အ
ိန္ဒိယနိုင်ငံမှာမြန်မာနိုင်ငံတဲကနေတရားဝင်ရောက်လာနေတဲ့ရိုဟင်ဂျာ4000လောက်ရှိပြီးတော့အကြမ်းဖက်သမားတွေအဖြစ်တိုက်ခိုက်နိုင်အောင်လေ့ကျင့်နေတာကစိုးရိမ်စရာဖြစ်တယ်လို့ BJD ပါတီအမတ်တယောက်ကအောက်လွှတ်တော်မှာတင်ပြခဲ့ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေပေါင်းပြီးဟာရာကာအယ်ယာကင်ဆိုတဲ့လက်နက်ကိုင်အဖွဲ့တစ်ခုပေါ်ပေါက်လာတဲ့ဆိုတဲ့ဘယ်လ်ဂျီယမ်နိုင်ငံဘရာဆဲလ်စ်မြို့အခြေစိုက်နိုင်ငံတကာပဋိပက္ခလီလာဆောင်ကြည့်ရေးအဖွဲ့ ICG ရဲ့ပြောကြားချက်ကိုကိုးကားပြီးတော့အောက်လွှတ်တော်အမတ်ဘီမာတက်ကဂျာတာဘရင်းနေကပြောကြားခဲ့တာဖြစ်ပါတယ်။ဂျမ်မူဒေသမှာရှိတဲ့ရိုဟင်ဂျာတော်တော်များများဟာအခုဆိုရင်အစိုးရအတိအမှတ်ပြုထားတဲ့ပုဂ္ဂိုလ်ရေးအချက်အလက်ကဗျားတွေကိုင်ဆောင်ထားနိုင်ကြတာကစိုးရိမ်စရာဖြစ်တဲ့အတွက်အစိုးရအနေနဲ့အမြန်ဆုံးအရေးယူဆောင်ရွက်တင်တယ်လို့လွှတ်တော်အမတ်မာတက်ပြည့်အပြောကို India Express သတင်းထဲမှာကိုးကားဖော်ပြထားပါတယ်။2013ခုနှစ်တုန်းက IS တွေနဲ့ဆက်နွယ်နေတဲ့အိန္ဒိယမူဂျာဟစ်တွေကဗုဒ္ဓဂါယာမှာတိုက်ခိုက်ခဲ့ပြီးဖြစ်တယ်လို့အခုလဲရိုဟင်ဂျာတွေကဒီနိုင်ငံထဲမှာအကြမ်းဖက်တိုက်ခိုက်ဖို့လေ့ကျင့်နေတာကသိတ်ဆိုးရင်စရာဖြစ်တယ်လို့သူကပြောကြားခဲ့ပါတယ်။ပြည်ထောင်ဝင်ကြီးဌာနအနေနဲ့နိုင်ငံထဲမှာရောက်နေတဲ့ရိုဟင်ဂျာတွေကိုဖော်ထုတ်ပြီးနိုင်ငံကနေနှင်ထုတ်ဖို့အမြန်ဆုံးဆောင်ရွက်ဖို့လွှတ်တော်မှာသူကပြောခဲ့တယ်လို့ဒီကိစ္စနဲ့ပတ်သက်လို့နိုင်ငံခြားရေးဌာနကဘာတွေလုပ်နေတယ်ဆိုတာကိုသိလို့ရတယ်လို့လည်းပြောကြားခဲ့ပါတယ်။ အိန္ဒိယနိုင်ငံစီကိုဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခါစီနာတွားရောက်တဲ့အခါရိုဟင်ဂျာတွေကိစ္စကိုလည်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရကြောင်းအိန္ဒိယသတင်းတွေမှာဖော်ပြနေကြပါတယ်
။ဘင်္ဂလားဒေ့ရှ်မြန်မာနှစ်နိုင်ငံနယ်စပ်ဒေသကမပောက်ကွဲသေးတဲ့မြေမြုပ်မိုင်းတွေနဲ့လက်လုဖောက်ခွဲပစ္စည်း IED တွေဖယ်ရှားရေးကိုအတူတကွလက်ကျွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်နေဂျာဆောင်တက် BGB ကအကြီးကဲတူးဖြစ်တဲ့ဗိုလ်မှူးချုပ်မက်အန်ဆူအာရာမန်ကကျတပရီနေနှစ်နိုင်ငံဆွေးနွေးပွဲအပြီးသတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။နှစ်နိုင်ငံနယ်စပ်ဒေသလုံခြုံရေးနဲ့ငြိမ်းချမ်းဆိုင်ရာဆွေးနွေးပွဲကို9ရက်ကြာပြုလုပ်ခဲ့တာဖြစ်ပြီးနယ်စပ်ဒေသမှာရှိနေတဲ့မြေမြုပ်မိုင်းတွေနဲ့မပောက်ကွဲသေးတဲ့ IED ဖောက်ခွဲပစ္စည်းတွေဖယ်ရှားရေးအပြင်ပုံမှန်ကင်းလည်ဖို့ကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတာဖြစ်ပါတယ်။မြန်မာဘက်ကရဲမှူးချုပ်မျိုးစုံဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဝင်6ဦးနဲ့ဘင်္ဂလားဒေ့ရှ်ဘက်ကဗိုလ်မှူးချုပ်ရာမန်ဦးဆောင်တဲ့အဖွဲ့ဝင်6ဦးတို့တက်ရောက်ဆွေးနွေးခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဖော်ပြပါတယ်။ကီလိုမီတာ250ကျော်ရှိတဲ့နယ်စပ်မှာ150လောက်ဟာတောတောင်ထူထပ်ပြီးလူသူအယောက်ပေါက်နေတာမို့လက်နက်ကင်ဖွဲ့တွေရာဇွတ်သားတွေမူရစ်ဆေးဝါးနဲ့လက်နက်မှောင်ခိုတွေချက်ဆားတဲ့ဒေသဖြစ်ပါတယ်။မူရစ်ဆေးဝါးနဲ့ရာဇွတ်မှုနှိမ်နင်းရေးကိုနှစ်နိုင်ငံစလုံးကအလေးထားလှုပ်ဆောင်နေတာမို့နယ်စပ်ဒေသအနာကရာဘမူရစ်ဆေးထုတ်လုပ်တဲ့စစ်ရုံ49ရုံကိုမြန်မာရဲတွေစီ BGB ကအကြောင်းကြားခဲ့တယ်လို့လည်းမစ္စတာရက်မန်ကပြောပါတယ်။
ဂျမနီနိုင်ငံက Novis Crux သင်္ဘောချင်းကတိဆောက်ခဲ့တဲ့ပေ480ရှိတဲ့ဇိမ်ခံရွက်လေကြီးကိုမြန်မာနိုင်ငံကဖြစ်နိုင်တဲ့တရားမဝင်ကျွန်းသက်တွေနဲ့ဆောက်လုပ်ခဲ့တယ်လို့ဂျမန်အစိုးရရှေ့နေကပြောလိုက်ပါတယ်။9နှစ်ကြာအောင်ဆောက်ခဲ့တဲ့ Sailing Yacht A ဇိမ်ခံရွက်လေကြီးမှာတုံးထားတဲ့တစ်တွေကိုကျွမ်းကျင်သူတွေကစစ်ဆေးခဲ့တာမှာတစ်သားဖွဲ့စည်းပုံနဲ့လုံဖက်အနေထားတွေကတရားဝင်စိုက်ပျိုးခြံတွေကလာတဲ့တင်မျိုးမဟုတ်တာကိုတွေးရှိခဲ့ကြပါတယ်။အဲ့ဒီတစ်တွေဟာမြမတစ်တော်တွေကကျွန်းတစ်တွေဖြစ်ပုံရတယ်လို့ရှင်းနေ Excel Villa ကဂျာမန်သတင်းဌာန DPA ကိုပြောကြားခဲ့ပါတယ်။ Novis Crux တင်မောချင်းက Spain Company Tick Solutions ကတစ်တွေကိုဝယ်ယူအသုံးပြုနေတာဖြစ်ပါတယ်။ Tick Solutions Company ကတော့မြမတစ်တော်လုပ်ငန်း MTE ကတစ်တွေကိုဝယ်ယူတင်သွင်းနေတာပါ။ရုရှားတထေးကြီးတယောက်အတွက်ကမ္ဘာအကြီးဆုံးဇိမ်ခံရွက်လေကြီးကိုတရားမဝင်ကျွန်းတစ်တွေနဲ့စောင့်နေတယ်ဆိုတာကိုလန်ဒန်အခြေစိုက်တဘာဝပတ်ဝန်းကျင်ဆိုင်ရာစုံစမ်းရေးအဖွဲ့ EIA က2016အောက်တိုဘာလမှစတင်ဆွဆွဲခဲ့တာဖြစ်ပါတယ်ရှင
်။နောက်ဆုံးရထားတဲ့သတင်းတွေကိုဒေါခင်မျိုးတက်နဲ့မဆုမြတ်မွန်တို့ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။VOA ကနေအခုထုတ်လင်းပေးနေတဲ့အတန်လွင့်အစီအစဉ်တွေကိုထုတ်လင်းနေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာနဲ့ Facebook လူမှုကွန်ရက်စာမျက်နှာနေကလည်းဓာတ်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။အခုအရင်ဆုံးတောက်ကြနေမနက်ခင်းအတွက်နောက်ဆုံးရသတင်းဆောင်မတွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ KNU ဌာနချုပ်ဖြစ်တဲ့ Lockheed Law မှာ16ကြိမ်မြောက် KNU ကရင်အမျိုးသားအစည်းအရုံးကွန်ကရက်ကို March 14ရက်နေ့ကစတင်ကျင်းပနေပါတယ်။KNU ရဲ့လုပ်ငန်းအစီရင်ခံစာတွေကိုဆွေးနွေးနေကြပြီးတော့ရွေးချယ်ခံကိုယ်စားလှယ218ဦးထဲကနေဧပြီလ6ရက်နေ့မနေ့ကတော့ကိုယ်စားလှယ60ဦးကိုရွေးချယ်နိုင်ခဲ့ပါတယ်။ဒီကနေ့တောက်ကြနေမှာတော့ရွေးကောက်ပွဲဆက်ကျင်းပဖို့ရှိနေပြီးနောက်ရက်တွေမှာတော့ထိပ်ပိုင်းခေါင်းဆောင်5ဦးကိုရွေးချယ်သွားမှာလည်းဖြစ်ပါတယ်။အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးမှသတင်းပေးပို့ထားတာနားဆင်ပါရှင်
။ကရင်မျိုးသားစည်းရုံး KNU ရဲ့16ကြိမ်မြောက်ကွန်ကရက်ကိုKNU ဌာနချုပ်ဖြစ်တဲ့ Lockheed Law မှာမတ်လ14ရက်နေ့ကနေစတင်ကျင်းပခဲ့ပြီး3ဘတ်ကျော်ကြာကာလအတွင်းမှာပြီးခဲ့တဲ့6နှစ်တာကာလအတွင်းကဆောင်ရွက်ခဲ့တဲ့ KNU အဖွဲ့အစည်းအတွင်းကအားနည်းချက်တွေအားသာချက်တွေကိုဆွေးနွေးခဲ့ကြတာပါ။ April 6ရက်နေ့မှာတော့တက်ရောက်လာကြတဲ့ခရိုင်အသီးသီးကရွေးချယ်ခံကိုယ်စားလှယ်တွေက60လောင်း60ဦးကိုပထမအဆင့်အနေနဲ့ရွေးချယ်လိုက်ပြီးဖြစ်ကြောင်း16ကြိမ်မြောက်ကွန်ကရက်ရဲ့ရင်ပါရေးကော်မတီဥက္ကဋ္ဌဖရိုတော်တီကပြောပါတယ
်ကျွန်တော်တို့ဒီနေ့ကအကိုစလေလောင်းကိုသတ်မှတ်ထားတော့60ဦးရွေးချယ်ရပါတယ်လူပေါင်း218ယောက်ထဲမှာကျွန်တော်60ဦးအပြင်ရွေးရပါတယ်အဲဒီ60ဦးရွေးလို့ရပြီးတော့မှကျွန်တော်တို့နေ့ကျန်40တယောက်သတ်မှတ်ရွေးချယ်ရပါလိမ့်မယ်အဲဒီ40တယောက်ရရွေးချယ်ရတဲ့အကြောင်းရင်းကကျွန်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေထဲမှာကျွန်တော်တို့ကိုကွန်တီဘူမြေရန်ကွန်တီက55ဦးတတ်မှတ်ထားတဲ့ဖြစ်တဲ့အတွက်ကျွန်တော်တို့ခရိုင်တမဟာမှာရှိနေတယ်ခရိုင်ဥက္ကဋ္ဌနဲ့ခရိုင်ဒုက္ခရပြည့်တမဟာမှု14ဦးဟာအလိုလျောက်ဘူကွန်တီဖြစ်သွားပြီးဖြစ်တဲ့အတွက်မင်းပြန်ကြကျွန်တော်40တဦးသားလေးထပ်ရွေးရမှာဖြစ်တယ်အဲဒီ40တဦးထပ်ရွေးလို့ရရင်ကျွန်တော်တို့အဲဒီ14ဦးနဲ့ထပ်ပေါင်း50ဦး55ဦးဖြစ်သွားမယ်အဲ့ဒါကခွင့်ပြုပုံနဲ့ကျွန်တော်တို့ဆောင်ရွက်မယ်
ခရိုင်အသီးသီးကနေရွေးချယ်ခံခဲ့ရတဲ့ခရိုင်ခုနှစ်ခုကဥက္ကဋ္ဌနဲ့ဒုက္ခရတွေဖြစ်တဲ့ကိုစလဲ14ဦးကတော့ အမြဲတမ်းဘိုးကော်မတီဝင်တွေဖြစ်သွားကြပြီးသူတို့တဲကလည်းရွေးကောက်ပွဲအတွင်းမှာဥက္ကဋ္ဌအပါဝင်ထိပ်ပိုင်းခေါင်းဆောင်၅ဦးနေရာမှာရွေးချယ်ခံခွင့်ရှိတယ်လို့လည်းဆက်ပြောပြပါတယ်
။ဖြည်လာနိုင်ပါတယ်ဖြည်လာနိုင်ဆိုတာကိုယ်စလေဒီများတွေကတကယ်လို့သာရွေးချယ်မယ်ဆိုရင်တော့ဖြည်လာနိုင်တာပေါ့နော်။ခရမ်မှုတွေကလည်းဥက္ကဋ္ဌတာဝန်ယူဆောင်ခွင့်ရှိတယ်လေ။ကျောင်းယူတာဝန်ယူပိုင်ခွင့်ရှိတယ်အရွေးခံပိုင်ခွင့်ရှိတယ်။ခရမ်ဥက္ကဋ္ဌဒုဥက္ကဋ္ဌဆိုတာသူတို့မြစ်သက်ဆိုင်ရာကွန်ဂရက်မှာသူတို့ရွေးချယ်ခြင်းခံရတဲ့လူတွေပါ။အော်ကျွန်တော်ခွင့်ပြုပုံနဲ့အညီသူတို့ကွန်ဂရက်ကနေရွေးချယ်ပြီးမှတက်ခရဥက္ကဋ္ဌဖြစ်လာတဲ့လူခရဒုဥက္ကဋ္ဌဖြစ်တဲ့လူဒါကကျွန်တော်တို့ဟာဘုံမြေရန်ကွန်ဒီဖြစ်နေစမှတ်ရတယ်ပေါ့နော်ဒါခွင့်ပြုပုံရ
KNU ရဲ့စစ်ဦးစီးချုပ်ကလည်းတက်မဟာတွေကိုကုတ်ခဲ့တဲ့အခါမှာအရေးကြီးတဲ့တာဝန်အရှိဆုံးပုဂ္ဂိုလ်ဖြစ်ပါတယ်ကွန်ဂရက်မှာတော့စစ်ဦးစီးချုပ်ကိုရွေးကောက်ပွဲမှာမဲနဲ့ရွေးချယ်ဖို့မရှိတဲ့အကြောင်းနဲ့လက်ရှိစစ်ဦးစီးချုပ်ကဘိုးကော်မတီအဖြစ်တခုခုတာဝန်လွှဲပြောင်းယူတဲ့အခါမှသာဒုတိယစစ်ဦးစီးချုပ်ကဆက်နဲ့တာဝန်ယူရမှာဖြစ်တယ်လို့လည်း KNU ရဲ့ဖွဲ့စည်းပုံကိုပြောပြပါတယ်
။ဘိုးလက်ရှိဦးစီးချုပ်ကစစ်ဦးစီးချုပ်ကဟိုဥက္ကဋ္ဌနေရာမှာတာဝန်ယူရမယ်ဆိုလို့ရှိရင်တော့သူ့နေရာမှာလစ်လာသွားမယ်လေ။သူ့နေရာမှာလစ်လာခဲ့မယ်ဆိုလို့ရှိရင်ဒုတိယစစ်ဦးစီးချုပ်ကတော့ဖွဲ့စည်းပုံရသူ့ရဲ့တပ်မတော်ဖွဲ့စည်းပုံရဒုတိယစစ်ဦးစီးချုပ်ကစစ်ဦးစီးချုပ်ဖြစ်သွားနိုင်တာပေါ့နော်
။ဒီရဲ့ပိုင်းအတွင်းမှာပဲ KNU အတွင်းမှာနောက်ထပ်အစ်စ်တာဝန်ယူမဲ့ခေါင်းဆောင်တွေကိုရွေးချယ်သွားတော့မှာဖြစ်ပါတယ်။အဲ့ဒါကတော့ဒါသာပရေးနေ့မှာရွေးချယ်ခံထားရတဲ့ကိုယ်စားလှယ်60ဦးကနေနောက်ထပ်42ဦးကိုရွေးချယ်မှာဖြစ်ပြီးခရိုင်ကော်မတီဥက္ကဋ္ဌနဲ့ဒုဥက္ကဋ္ဌအလုံးပေါင်း14ဦးနဲ့ပေါင်းမယ်ဆိုရင်55ဦးကိုဘိုးကော်မတီအဖြစ်ရွေးချယ်သွားမှာပါ။ဒီကိုယ်စားလှယ်55ဦးတည်းကမှဥက္ကဋ္ဌဒုဥက္ကဋ္ဌအတွင်းမှုအပါအဝင်ထိပ်ပိုင်းကောင်းဆောင်၅ဦးကိုရွေးချယ်တင်မြှောက်ကြမှာဖြစ်ပါတယ်။ KNU ဟာတနိုင်ငံလုံးဖြစ်ခတ်တိုက်ခိုက်မှုရစရေးသဘောတူစာချုပ် NCA ကိုတခြားလက်နက်ကိုင်အဖွဲ့5ဖွဲ့နဲ့အတူ2015ခုနှစ်အောက်တိုဘာလ15ရက်နေ့ကလက်မှတ်ရေးထိုးထားခဲ့ပါတယ်။ KNU ကရင်အမျိုးသားအစည်းအရုံးကို1948ခုနှစ်မှာစတင်ဖွဲ့စည်းခဲ့ပြီးအမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်နှိရှိကြစွာလက်နက်ကိုင်တိုက်ခဲ့ပြီးအင်အားကြီးတဲ့ကရင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။နှစ်ပေါင်း60ကျော်အကြာမှာမြန်မာအစိုးရနဲ့အပြစ်ခတ်ရစဲရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ရှင်
။ KNU ဌာနချုပ်လော်ခီလာက KNU ကွန်ကရစ်အကြောင်းမအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ NNN ဆိုရသက်တမ်းတစ်နှစ်ပြည့်ပြီးတဲ့နောက်ဘလို့ပြောင်းလဲမှုတွေရှိပါသလဲဆိုတာကြည့်ရအောင်ပါ။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NND ဆိုရဟာအစိုးရသက်တမ်းတစ်နှစ်ပြည့်လာပြီးတဲ့နောက်မှာတော့နိုင်ငံတွင်းကတိုင်းရင်းသားအဖွဲ့အစည်းတွေရဲ့ထောက်ခံမှုအားကျဆင်းလာနေတာကိုတွေ့လာရပါတယ်။ NND ဆိုရပေါ်မှာတိုင်းရင်းသားတချို့ရဲ့အမြင်သဘောထားတချို့ကိုစုံစမ်းမေးမြန်းထားတဲ့ Steve Sanford ကသတင်းလွှာကိုမက်ခင်ဖြူထွေးပြောပြပေးပါအောင်ရှင်။
မြန်မာနိုင်ငံအတွင်းတိုင်းရင်းသားမဲဆန္ဒရှင်အများပြားရဲ့ထောက်ခံမဲတွေကြောင့်သာမြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဟာ2015ခုနှစ်သမိုင်းဝင်ရွေးကောက်ပွဲမှာမဲအပြတ်အသတ်အနိုင်ရပြီးပြီးခဲ့တဲ့နှစ်ဧပြီလတည်းအစိုးရဖွဲ့စည်းနိုင်ခဲ့တာဖြစ်ပါတယ်။အရင်စစ်ဆေးရတွေလက်ထက်နှိမ့်ဆန့်ညှဉ်းပန်းမှုမျိုးစုံကိုခံစားခဲ့ကြရတဲ့တိုင်းရင်းသားတွေဟာအရက်သားအစိုးရလက်ထက်မှာတော့တမ်းပြည်ပြန်လည်တည်ငြိမ်ပြီးစီးပွားရေးတိုးတက်ဖွံ့ဖြိုးလာဖို့မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့တိုင်းရင်းသားဒေသတွေမှာလက်နက်ကိုင်ပြပခတွေဆက်လက်ဖြစ်ပွားနေတဲ့အပေါ်မှာတော့အစိုးရခေါင်းဆောင်တွေကိုမေးခွန်းထုတ်လာကြပါတယ
်။ She is trying but the last time is she is working with military too.
ဒေါ်ဆန်းစုကြည်ကတော့ကြိုးစားပါတယ်ဒါပေမဲ့သူကစစ်တပ်နဲ့လည်းလက်တွဲလုပ်နေတော့မှနောက်တစ်ချက်ကတော့ဒေါ်ဆန်းစုကြည်ဟာမြန်မာဖြစ်လို့မြန်မာတွေအတွက်ပဲအလုပ်လုပ်နေတာဖြစ်တယ်လို့ဆိုပြီးတော့ကရင်ဒုက္ခသည်တဦးဖြစ်တဲ့စောစောကပြောသွားတာပါဒါပေမဲ့လက်ရှိမြန်မာနိုင်ငံမှာပြိပက္ခတွေတိုးလာနေတာနဲ့ပတ်သက်လို့ NLD ပါတီရဲ့အမြင်ကတော့အဲ့ဒါလိုမဟုတ်ပါဘူး NLD ဘဟုအလုပ်မှုဆောင်ကော်မတီဝင်ဦးဟန်သာမြင့်ကအခုလိုပြောပါတယ
် Our first priority is to develop economicallyand social
ကျွန်တော်တို့ရဲ့ပထမဦးစားပေးကတိုင်းရင်းသားဒေသတွေမှာစီးပွားရေးနဲ့လူမှုရေးတိုးတက်လာအောင်ဆောင်ရွက်ဖို့ပါဒါပေမဲ့ဒီကိစ္စတွေကငြိမ်းချမ်းရေးနဲ့ဆက်ဆက်နေပြီးငြိမ်းချမ်းရေးပြဿနာကြောင့်ပဲဖွံ့ဖြိုးတိုးတက်ရေးမဆောင်ရွက်နိုင်တာဖြစ်တယ်လို့ဦးဟန်သာမြင့်ကပြောသွားတာပါလက်ရှိအချိန်အထိတိုင်းနိုင်ငံလုံးအဖြစ်ခက်ရစရေးသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ရှစ်ဖွဲ့ပဲရှိပါသေးတယ်ဂျန်နယ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေNCA စာချုပ်မှာလက်မှတ်ရေးထိုးလာဖို့တာဝန်ရှိသူတွေညှိနှိုင်းဆွေးနွေးနေတဲ့အချိန်ထဲမှာပဲတိုင်းရင်းသားဒေသတချို့မှာလည်းလက်နက်ကင်ပြိပက္ခတွေကအရှိန်မြင့်လာနေပြီးတော့စစ်ပွဲတွေကြောင့်ထွက်ပြေးရတဲ့ဒုက္ခသည်တွေလည်းထောင်ပေါင်းချီရှိနေပါတယ်။တမ်းမီမှာနိုင်ငံရေးအပြောင်းအလဲတချို့ဖြစ်ခဲ့ပေမဲ့လည်းဒီအပြောင်းအလဲရဲ့အသီးအပွင့်တွေကိုဒ ဒေသခံတိုင်းသားတွေကတော့မခံစားကြရဘူးလို့ရှမ်းလူငယ်တူကပြောပါရယ
်
ကျွန်တော်တို့တိုင်းသားတွေကသူ့ကိုမဲပေးခဲ့ပေမဲ့သူကကျွန်တော်တို့ကိုဂရုမစိုက်ပါဘူးကျွန်တော်ရဲ့အတန်တွေကိုဖောက်ထုတ်ပေးနိုင်မဲ့သူအဖြစ်ဒေါအောင်ဆန်းစုကြည်အပေါ်မှာကျွန်တော်တို့မျှော်လင့်ချက်တွေအများကြီးထားခဲ့ပေမဲ့လို့အဲ့ဒီလိုဖြစ်မလာခဲ့ပါဘူးလို့ဆိုပြီးရှမ်းတိုင်းသားလူငယ်စိုင်းညိုအောင်ပြောသွားတာပါရခိုင်ပြည်နယ်ဘက်မှာဆိုရင်တော့ပြည်ခဲ့တဲ့နှစ်အောက်တိုဘာလတုန်းကနယ်ဆက်လုံခြုံရေးစခန်းတချို့အစမ်းဖက်တိုက်ခိုက်ခံခဲ့ရပြီးနောက်ပိုင်းနယ်မြေရှင်းလင်းမှုတွေအတွင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်ရှိခဲ့ပြီးတော့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်ထောင်ပေါင်းများစွာအိုးအိမ်တွေကိုစွန့်ခွာထွက်ပြေးရတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးနိုင်ငံတကာကတီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေကိုထောက်ခံဖို့နိုင်ငံတကာလူခွေအဖွဲ့တွေကတိုက်တွန်းထားပါတယ်လူခွေစောင့်ကြည့်လေ့လာရေးအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch က Phil Robinson က Skype ကနေတဆင့် VOA ကိုကုလို့ပြောပါတယ်
Aung San Suu Kyi has to be quite clear with the fact-finding commission that she supports
Aung San Suu Kyi အနေနဲ့သူမရဲ့လုပ်ငန်းတွေကိုထောက်ပံ့ပေးနိုင်မဲ့အချက်အလက်ရှာဖွေစုဆောင်တဲ့ကော်မရှင်တရက်လိုအပ်နေတာကိုရှင်းရှင်းလင်းလင်းရှိရပါလိမ့်မယ်။ဒီကိုင်းမီနယ်မြောက်ပိုင်းမှာလူခွင့်ချိုးဖောက်နေသူတွေကိုရှာဖွေဖော်ထုတ်ဖို့ကြိုးပမ်းတာတွေကိုထောက်ခံရပါလိမ့်မယ်။ဒီကိုင်းမြောက်ပိုင်းကစစ်တပ်ရဲ့လုံဆောင်ချက်တွေကိုအကာအကွယ်ပေးမယ်ဆိုရင်တော့ကြီးမားတဲ့မာရင်မှုတစ်ခုဖြစ်သွားမှာပါ။
တရင်းသားတွေကိုအကာအကွယ်ပေးဖို့ NLD အစိုးရအပေါ်တိုက်တွန်းမှုတွေမြင့်မားလာနေတာနဲ့အမျှ NLD ကိုထောက်ခံသူတွေအနေနဲ့ဘယ်လောက်ထိဆက်ပြီးထောက်ခံကြမလဲမထောက်ခံကြတော့ဘူးလေဆိုတာကတော့အချိန်ယူစောင့်ကြည့်ရမှာဖြစ်ပါရဲ့ရှင
်မက်ခင်ဖြူထွေးပါရှင်မနေ့ကြာသပတေးနေ့ကစတင်လိုက်တဲ့သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အပေါ်ဘလို့မျှော်လင့်ချက်တွေရှိသလဲဆိုတာကိုလည်းတင်ပြပေးကြပါမယ်သမရရဲ့တရုတ်နိုင်ငံခီးစဉ်မှာရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဇုန်စီမံခန့်ခွဲမှုကော်မတီဥက္ကဋ္ဌလည်းအတူလိုက်ပါသွားတာကြောင့်ကြောက်ဖြူအထူးစီးပွားရေးဇုန်ဖွံ့ဖြိုးရေးအပေါ်မှာမျှော်လင့်ချက်တွေရှိလာနေပါတယ်။ကြောက်ဖြူအထူးစီးပွားရေးဇုန်ဖွံ့ဖြိုးရေးအတွက်အဓိကကြတာကတော့တရုတ်ပြည်ကွန်မင်းကနေပြီးတော့ကြောက်ဖြူအထိရထားလမ်းဖောက်လုပ်ဖို့ဖြစ်ပြီးကုန်းတွင်းလမ်းကြောင်းတစ်ခုပေါ်လာရင်တော့ရခိုင်ဒေသဖွံ့ဖြိုးရေးအတွက်အာမခံချက်ဖြစ်တယ်လို့လည်းရခိုင်နိုင်ငံရဲ့အတိုင်းအဝန်ကပြောဆိုပါတယ်မတ်သိန်ကြီးထိုက်စူးစီးတင်ပြထားပါတယ
်ဟုတ်ကဲ့ပါရှင်သမရဦးထင်ကျော်ရဲ့တရုတ်နိုင်ငံခီးစဉ်အတွင်းပြည်ထောင်စုဝန်ကြီးတွေနဲ့အတူရခိုင်ပြည်နယ်ကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီရဲ့ဥက္ကဋ္ဌဒေါက်တာဆိုးဝင်းနဲ့အတူလိုက်ပါသွားတာပါပြီးခဲ့တဲ့ဦးသိန်းစင်အစိုးရလက်ထက်ကအစပြုခဲ့တဲ့ကြောက်ဖြူအထူးစီးပွားရေးဆောင်ကတရုတ်နိုင်ငံအတွက်အရေးပါတယ်လို့ရခိုင်ဒေသဖွံ့ဖြိုးရေးအတွက်လည်းအရေးပါတယ်လို့ရခိုင်မျိုးသားပါတီရဲ့ဥက္ကဋ္ဌဒေါက်တာအေးမောင်ကပြောပါတယ
်တရုတ်ရဲ့နော်ဒီစွန့်ရံလုံခြုံမှုအတွက်နော်အင်မတန်အရေးကြီးတဲ့မတေးချွန်ကြီးတစ်ခုလုံးကိုနော်သူတို့ဘက်ကဟိုစက်ခံကောင်းကောင်းအဖြစ်တည်ဆောက်ထားပြီးပြီလေအဲတော့ကြောက်ဖြူစီးပွားရေးဆောင်ရဲ့အသက်ဟာတရုတ်ပြည်ကိုမင်းနဲ့ကြောက်ဖြူကိုအမြန်ယထာလန်ဆက်တွေ့မှုပဲအဲ့တော့အဲ့ဒါကြောင့်ကျွန်တော်တို့ကကြောက်ဖြူစီးပွားရေးဆောင်ကိုတည်ဆောက်ရင်မြည်သည့်နိုင်ငံမဆိုတည်ဆောက်ရင်ကုန်းတွင်ဆက်တွေ့မှုကုန်းတွင်မှုလမ်းမကြီးတခုရှိမှပဲဒီခိုင်ဒေသအတွက်ကြိုးရှိမယ
်ကြောက်ဖြူအထူးစီးပွားရေးဆောင်အကောင့်ထဲဖွဲ့ရအတွက်တရုတ်နိုင်ငံပိုင် Citic Group Corporation ဦးဆောင်တဲ့လုပ်ငန်းစုကတင်ဒါအောင်ထားတာဖြစ်ပြီးအခုအချိန်ထိတော့အကောင့်အထဲမဖွဲ့ရသေးပါဘူးကြောက်ဖြူမြို့နယ်ပြည်သူ့လွတ်တော်အမှဥပရှင်ကတော့နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေကိုကြိုးဆိုတယ်လို့ပြောဆိုပါတယ်
။ကျွန်တော်ရှိမှာတရုတ်ကုမ္ပဏီကအရင်လုပ်လဲစားလုပ်တည်ရှိပါရဲ့။ကျွန်တော်ဒေသကဖွံ့ဖြိုးတိုးတက်မှုမရှိတဲ့အတွက်ကြောင့်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုကျွန်တော်မျှော်လင့်ပါရဲ့။ဘယ်နိုင်ငံကဘယ်ကုမ္ပဏီပဲဖြစ်ဖြစ်ကျွန်တော်ရှိမှာရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေလာပြီးတော့လုပ်စီခြင်းပါရဲ့။လူခွင့်ရေးချုပ်မှုလူမှုရေးတရားမမျှတမှုစတာတွေကတော့လာရောက်ရင်းနှီးမြှုပ်နှံတဲ့ကုမ္ပဏီနဲ့ကျွန်တော်ညှိနှိုင်းပြီးတော့လုပ်မှာပေါ့။ဘယ်ကုမ္ပဏီပဲလာလာကျွန်တော်တို့ကကျွန်တော်နေရာဖြစ်ပါတ
ယ်။ကြောက်ဖြူအထူးစီးပွားရေးဆောင်အတွက်မြေအက4000ကျော်အသုံးပြုခွင့်ကိုပြီးခဲ့တဲ့သမရဦးသိန်းစင်အစိုးရလက်ထက်လွှတ်တော်ကနေအတည်ပြုပေးထားတာပါ။အခုချိန်ထိတော့မြေသိန်းညာသိန်းတွေမရှိသေးပေမဲ့ကြေးရွာတချို့ကတော့တရုတ်လုပ်ငန်းကြီးကနေငွေထုတ်ပေးထားတာတွေရှိနေတယ်လို့ကြောက်ဖြူပြည်သူ့လွှတ်တော်အမှဥပရှင်ကပြောပါတယ
်။မြေဒီသိန်းညာလည်းမရှိသေးပါဘူးခင်ဗျာ။ကြေးရွာချို့ကတို့ဗတ်ဆံသိန်း30ထုတ်ပေးပြီးတော့ဗတ်ဆံပေးထားတာတွေတော့ဟိုဒီအလုပ်တစ်ခုလောက်တာတော့ရှိပါတယ်။ဇန်နဝါရီကတော့ကျွန်တော်ဘာမှမသိဘူးခင်ဗျာ။ဒီသူစီပွားရေးစုံနဲ့ပတ်သက်ပြီးတော့ဘာဒီလုံးမလဲဆိုတာနဲ့ပတ်သက်ပြီးတော့ကျွန်တော်လွှတ်တော်ကတစ်ရင်အစိုးရအဖွဲ့ကိုဒီစီပွားရေးစုံဆိုင်ရာမိခွန်းတွေတင်ထားတာရှိပါတယ်။အကြောင်းအရာတွေကတော့ကျွန်တော်အခုပြောလို့မရဘူးပေါ့လေ။ဒီစီပွားရေးစုံနဲ့ပတ်သက်ပြီးတော့အဲ့ဒါလည်းဘာမှကျွန်တော်တို့ကဘာမှဟိုဆက်သွယ်ပြီးတော့ပြောတာလားပြောတာဖြေတာလည်းမရှိသေးပါဘူးခင်ဗျာ။လုံနေတာလည်းကျွန်တော်ဘာမှမတွေ့ရသေးပါဘူးခင်ဗျာ။
ချောက်ဖြူမျိုးနဲ့မဒီကျွန်းကနေမြန်မာနိုင်ငံအလဲပိုင်းကိုကန့်လန့်ဖျက်ပြီးတရုတ်နိုင်ငံယူနန်ပြည်နယ်ကူမင်းမြို့ကိုရေနံနဲ့သဘာဝဓာတ်ငွေထိုက်ရိုက်တင်ပို့နေတဲ့ရေနံပိုက်လိုင်းစီမံကိန်းကနေတော့ဒေသခံတွေမြေယာရော်ကြီးတချို့ရပါမယ်အလို့အကိုင်းနောက်အတက်ပညာပိုင်းအချို့အမြတ်ဘလောက်ရနေတယ်လဲဆိုတာကတိတိကျကျမသိရဘူးလို့ရခိုင်နိုင်ငံရေးအတိုင်းအဝိုင်းကပြောဆိုပြီးအခုကြောက်ဖြူအထူးစီးပွားရေးဆောင်ကိစ္စမှာတော့အစိုးရဘက်ကဘလို့ဆောင်ရွက်မလဲဆိုတာသိရဖို့လွှတ်တော်မှာမေးခွန်းတွေတင်သွင်းထားကြပါတယ်ရှင်
လာမယ့်ကြာသပတေးနေ့ဧပြီလ13ရက်နေ့ဟာဆိုရင်မြန်မာနိုင်ငံမှာတကြံကြရောက်ပြီဖြစ်ပါတယ်။ရုပ်ပိတ်ရက်တွေလျှော့ချတာမန္တဆောက်လုပ်မှုတွေကန့်တတ်တာတွေနဲ့တကြံမတိုင်ခင်ကတည်းကလူတွေကြားအတော်လေးပြောစရာတွေဖြစ်ခဲ့တဲ့ဒီနှစ်တကြံကိုဘယ်လိုဖြတ်တန်းကြပါမလဲ။နိုင်ငံရဲ့ကြက်တဲတဲ့စီးပွားရေးအခြေအနေတွေထဲမှာအခြေခံလူတန်းစားတွေရောတကြံနှစ်တကူပွဲတော်မှာပျော်ပျော်ရွှင်ရွှင်ဝင်ရောက်ဆွေးနွေးနိုင်မယ့်အခြေအနေရှိပါသလား။ဒီကြောင့်အခုလာမယ့်စနေညတိုင်းရည်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလို့သူတွေကျွန်တော်တို့ထံကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကျွန်တော်တို့ရဲ့ရုံးဖုန်းနံပါတ်က0932321555ဖြစ်ပါတယ်ဆွေးနွေးလို့တဲ့အကြောင်းအရာတွေကိုအီးမေးလ်ကနေလည်းပေးပို့ထားလို့ရနိုင်ပါတယ်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလို့တဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရနိုင်ပါတယ်ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်ခင်ဗျာ
လာမယ့်စနေညတရိတ်လီလိုက်အစည်းအဝေးမှာပါဝင်ဆွေးနွေးကြဖို့တောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပါသေးရှင်။တောတာရှင်များရှင်မကြာခင်ရက်ပိုင်းအတွင်းမှာပဲမဟာတာတကြံနှစ်တကူအချိန်ခါတမယမင်္ဂလာကာလကိုရောက်ရှိတော့မှာဖြစ်ပါတယ်။ VOA ရဲ့တောတာရှင်တွေအတွက်အတာတကြံတေးတချင်းလက်ဆောင်လေးတစ်ပုဒ်ကိုလည်းလက်ဆောင်ပါခြင်းပါတယ်။တေးတန်ရှင်ဖိုးကာရဲ့ရှာပုံတော်မင်းသားကြီးဆိုတဲ့တကြံတေးတချင်းလေးကိုနားဆင်ရအောင်ပါရှင်။ချင်းလေးကိုနှစ်သိမ့်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင် VOA ရဲ့သောတာရှင်နေနဲ့မြန်မာပြည်သူပြည်သားအားလုံးလာမယ့်မင်္ဂလာနှစ်သစ်အသာတကြံမှာပျော်ရွှင်အေးချမ်းကြပါစေကြောင်း VOA ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးပါတယ်ရှင်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ် ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတူ 24, 25နဲ့ 32 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည 9:00 အစီအစဉ်ပြီးပြီးချင်းည 10:00 မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်းပါတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်ကနေ2019ခုနှစ်ဧပြီလ9ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 kHz 1223ညလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ49 kHz 63ည63ညคลายโดมีตา50 kHz 5999เนคลายแลมีตา190 kHz 1509တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမဲ့ဒုတိယပိုင်းအစီအစဉ်မှာတော့တောက်ကြနေမနက်ခင်းတိုင်းနားဆင်နေကြ EDN အင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ထုတ်လွှင့်ပေးနေကြစမ်းမာရေးခဏကိုနားဆင်ရဖို့ရှိသလိုတိုင်းရင်းဒေသကသတင်းတွေကိုတင်ဆက်ပေးမဲ့သတင်းလွှာအစီအစဉ်မှာဆိုရင်တော့မွန်ပြည်နယ်ချောင်းဆောင်မှာစက်ခံရေးပါတီအနိုင်ရတာဘာကြောင့်ပါလဲ
ပါတီကိုမကြည့်ပဲနဲ့သူအားကိုးရမဲ့ပုံကိုပတ်သူဖြစ်နိုင်တယ်လို့အဲ့လိုယူရလိုက်တဲ့သဘောမျိုးတယောက်သားပါ
တိုင်းရင်းသတင်းလွှာမှာမကြခင်အပြည့်စုံနားဆင်ရပါမယ်ရှင်အခုရင်းဦးဆုံးတော့မနက်ခင်းတိုင်းတင်ဆက်ပေးနေကြဒေါ်လှလာတန်းစီစဉ်ပို့ချပေးနေတဲ့ American 3 EDN အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလေ့လာကြရအောင်ပါရှင်
တွင်ပြမယ် idiom အသုံးကတော့
the buck stops here
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက thee the buck the buck ကသမင်ဘိုးလို့အဓိပ္ပာယ်ရပြီး stops stops ကရတာ here here ကဒီနေရာမှာဆိုတော့စကစုထုံရဲ့လုံကောက်အဓိပ္ပာယ်ကတော့ဒီနေရာမှာသမင်ဘိုးရတာပေါ့ဒီအသုံးဆင်းသက်လာတဲ့နောက်ခံအကြောင်းကိုရှင်းပြပါစီဘကဒီနီယာမှာဘက်ခေါ် knife ဆိုတဲ့တမင်ကြိုနဲ့လက်ကင်လှုပ်ထားတဲ့ဓာတ်ကိုရည်ညွှန်းတာဖြစ်ပါတယ်။အဲ့ဒီဓာတ်ကိုရှေးအမေရိကန်ကောက်ဘွိုက်ခစ်ကဖဲကစားရင်ညစ်ကြလွန်းလို့ဖဲတိုင်ကိုတလှည့်စီကန်ခိုင်းရမှာအဲ့ဒီကင်တဲ့လူဘယ်သူဆိုတာသိရလေအောင်အမှတ်သားဖြစ်ဘက်ခေါ် knife တမင်ကြိုလက်ကင်ရှိတဲ့ဓာတ်ကိုအဲ့ဒီလူရှေ့ချပြီးအမှတ်သားပြုလုပ်တာဖြစ်ပါတယ်။ဒါကြောင့်မို့ဘက်ခေါ်အတူကိုဘက်ဆိုပြီးတော့သုံးတာဖြစ်ပါတယ်။idiom သဘောရတော့တာဝင်ရှိသူတာဝင်ခံသူကိုဆိုလိုပါတယ် the buck stops here ကတော့တာဝင်ယူရမယ့်ပုဂ္ဂိုလ်ဟာဘယ်သူဘယ်ဝါဘယ်သူမှတာဝင်ရှိတယ်ဆိုတာကိုရည်ညွှန်းပြောဆိုတာဖြစ်ပါတယ်ဒီအသုံးနာမည်ရလာတာကလည်းအမေရိကန်သမ္မတ Harry S. Truman ကြောင့်ပါသူကသူ့ရဲ့ဇပွဲရှိမှာဒီစာသားကိုထောင်ထားတာဖြစ်ပါတယ်ဆိုလိုတာကတော့နိုင်ငံမှာဖြစ်သည်မြတ်ဟာနိုင်ငံခေါင်းဆောင်ရဲ့တာဝင်ထားကြောင့်တာဝန်ခံနိုင်ရမယ်တာဝန်ယူရမယ်ဆိုပြီးတော့သူ့ကိုယ်သူသတိပေးတဲ့သဘောပါပဲ1953ခုဇန်နဝါရီလကသူ့ရဲ့ယာဒူးတက်တန်းကုံဆုံးလို့အမေရိကန်နိုင်ငံသားတွေကိုနှုတ်ဆက်မိကွန်းပြောခဲ့မှာထိုစဉ်သမ္မတထရူမန်ကဒီအသုံးကိုရည်ညွှန်းခဲ့ပါတယ်ဒီအသုံးနဲ့ပတ်သက်လို့ဂျော့ချ်လိုပြတဲ့ဥပမာကိုနားဆင်ကြကြရအောင
် The president whoever he is has to decide the buck stops hereNo one else can do the deciding for him. That's his job.
သမရာဘယ်သူပဲဖြစ်စီဖြစ်စီအဆုံးပြတ်ပြရမယ့်တာဝန်ဟာသူ့မှာပဲရှိပါတယ်။ဘယ်သူကမှသူ့ကိုယ်စားမဆုံးဖြတ်ပြနိုင်ပါဘူး။အဲ့ဒါသူ့ရဲ့တာဝန်ပါလို့အထိပ္ပယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The president, whoever he is, has to decide the buck stops here.No one else can do the deciding for him. That's his job.
အဆုံးမှာတာဝန်အရှိဆုံးလူကသူပဲလို့ပြောခြင်းရင်ဘယ်လိုပြောမလဲ?
The buck stops here.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးမဲ့ဖြစ်ပါတယ
်။ American idiom သုံးအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေကိုဒေါ်လာလာတန်းအစီအစဉ်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီအစီအစဉ်အသေးစိတ်ပို့ချချက်တွေကိုပြန်ပြီးတော့နားဆင်ဖတ်ရှုလို့ရတယ်ဆိုရင်တော့ကျမတို့ရဲ့ VOA အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းလာရောက်ဖတ်ရှုနားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့ထုတ်လွှင့်ပေးမှာကတော့ကျမ်းမာရေးခန္ဓာအစီအစဉ်ဖြစ်ပါတယ်။ဒီသတင်းပတ်အတွက်ကျမ်းမာရေးခန္ဓာမှာတော့ကြံတွင်းကျမ်းမာရေးအကြံပြုချက်တွေကိုတင်ပြထားပါတယ်။
တကြံတွင်းမှာရန်ကုန်ဆေးရုံကြီးအရေးပေါ်ဌာနကိုနှစ်စဉ်လူနာ800လောက်အထိအရေးပေါ်ရောက်လာတက်ပြီးတော့တည်ဆုံးမှုတချို့ဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကသတိပေးပါတယ်။ဘလို့တကြံတွင်းမှာအရေးပေါ်ဖြစ်တာကြောင့်တည်ဆုံးရမှုများရပြီးဒါတွေကိုဘလို့ကာကွယ်နိုင်မလဲတခြားသတိပြုစရာတွေကရှိပါသလားဒီကြောင်ရန်ကုန်ပြည်သူဆေးရုံကြီးကခွဲစိတ်အထုကုဆရာဝန်ကြီးဒေါက်တာဆိုးမင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားတဲ့ကျန်းမာရေးကဏ္ဍအစီအစဉ်ကိုနားဆင်ရအောင်ပါရှင
်โอเคခွဲစိတ်အထုကုဆရာဝန်ကြီးဒေါက်တာဆိုးမင်းခင်ဗျာကျွန်တော်တို့မကြာခင်တကြံကာလရောက်တော့မယ်ဆိုတဲ့ခါကျတော့ဟိုပြောစရာလည်းကောင်းထိခိုက်တန်ရရလည်းနည်းအောင်ပေါ့ဘာတွေကိုအဓိကထားတင်လဲဆိုတော့ကျွန်တော်ဒီနေ့ဆွေးနွေးမှာဖြစ်ပါတယ်အဲ့တော့မနှစ်ကတော့ဆရာကြီးရန်ကုန်ပြည်သူ့ဆေးရုံကြီးဒီအရေးပေါ်ဌာနကိုပဲလူနာ900 800လောက်ရောက်လာပြီးတော့၄ဦးတည်ဆုံခဲ့ရတယ်ပေါ့နော်တစ်နှစ်ကဆိုလို့ရှင်တော့6ဦးတည်ဆုံခဲ့ရတယ်အဲ့ခါကျတော့ဆရာကြီးဒီတည်ဆုံတန်ရရတာတွေကအများဆုံးအဓိကဘာကြောင့်ဖြစ်ရလဲဆရာ
ဒီကံပိုးတွေရမှာဆိုလို့ရှင်တော့အများဆုံးရောက်လာတာရေမတော်လူစားထိခိုက်မှုကအများဆုံးပေါ့နော်အဲ့ဒါပြီးရခါကျတော့ရက်တည်စားတောက်စားထားလဲပါတဲ့ခါကျတော့ညနေပိုင်းမှာအဲ့ဖြစ်ပေါ်လာနေတဲ့ဟိုအချင်းချင်းရိုက်တာနဲ့တာတို့ကြောင့်ဒဏ်ရာရတာအဲ့ဒီလူနာနှစ်မျိုးကအများဆုံးရောက်ပါတယ်ဆိုတော့အဲ့ဒီဘာလို့ရောက်တယ်လဲဆိုတော့ဒီတကြံရဲ့အတွင်းမှာဒီပတ်ခံထွက်တဲ့ကားတွေကစင်စီကန်လာစင်ကန်မလိုက်လာကြတာရဲ့အချင်းချင်းရက်သေးတာတောက်ဆားထားတဲ့အတွက်ကြောင့်လို့ခက်ရဖြစ်ပေါ်ကြတာရဲ့နောက်အဲ့ဒီကနေပြီးတော့ဒီဆေးကိုရောက်လာတဲ့အခါမှာသူတချို့လူနာတွေလည်းကုသလို့ရတဲ့အခါလည်းရဖို့မရတဲ့အခါလည်းအဲ့ဒီဆိုရှယ်လာရှိပါတယ်ဒါပေမဲ့ကျွန်တော်တို့ဆေးရုံမှာတော့အတက်နိုင်ဆုံးလက်ခံနိုင်အောင်ပြင်ဆင်ထားတာပေါ့နော
်ဟုတ်ကဲ့ဆရာအဓိကတော့ရင်တိုက်မှုနဲ့ဒီရန်ဖြစ်မှုပေါ့နောက်ခုလောကတော့ထိခိုက်ဒဏ်ရာတွေပဲဖြစ်တဲ့အတွက်ဆရာကြီ
း
ဟုတ်ကဲ့ဘလို့ဒဏ်ရာတွေများလဲဆရာ
ကျွန်တော်တို့များသောအားဖြင့်တော့ဒီခေါင်းကိုထိခိုက်ဟိုသိဆုံးတဲ့လူကကူးခေါင်းထိခိုက်ပြီးတော့ဟုတ်ကောအောင်ဆိုဌာနကိုရောက်တာများတာပေါ့နော်ခေါင်းကိုဒဏ်ရာရတယ်ဆိုလို့ရှိရင
်ဟုတ်ကဲ့ဆရာ
အဲ့ဒါတွေကပြင်းထန်တယ
်ဟုတ်ကဲ့အဲ့တော့ဒီခေါင်းကိုထိခိုက်ဒဏ်ရာရတာနည်းအောင်ဆရာကြီးဘလို့မျိုးကာကွယ်နိုင်မလဲ
ဒီပြင်ပေါ်ရကလာအတွင်းမှာစီးနေကန်းနဲ့ဟိုကားမောင်းတာလဲစီးကန်းတကြားဖြစ်အောင်အချင်းချင်းနဲ့ခိုင်ရဖြစ်ပေါ်အောင်မရှိအောင်ပေါ့နော်ဟိုလုံလုံရေးကိုလည်းလူစတိုင်းဆိုတော့စီးကန်းတကြားကလေးချက်အောင်စီစဉ်ပေးနိုင်လို့ရှိရင်အဲ့ဒါကြီးနေသွားလိမ့်မယ်လို့ထင်ပါတယ်
ဟုတ်ကဲ့ဆရာဒီ cycle တွေနဲ့တိုက်တယ်နေထားရော
ဒီရန်ကုန်ထဲမှာတော့ cycle ထွက်တာနည်းပေါ့နည်းမှဆိုလို့ရှိရင်တော့ဒီအများစုကအဲ cycle ဒဏ်ရတာများတာပေါ့နော်ဒါပေမဲ့လည်းရန်ကုန်ရဲ့အပြင်ဘက်ပေါ့လှိုင်သာတို့လောက်တင်းတို့လောက်မှာတော့အဲ့ဒီဘက်မှာ motorcycle အစီအစဉ်တွေလာပါတယ်အဲ့ဒီရဲ့ကြာအဲ့ဒီဘက်ကဆေးရုံကနေငါတို့ဥက္ကဋ္ဌအောင်ရထိလိုက်တာဆိုကျွန်တော်တို့ဆေးရုံကြီးကိုပဲတွေ့ရပါတယ်ကားနဲ့ထိခိုက်တာအရာနဲ့ cycle နဲ့ထိခိုက်တာအရာဆိုလို့ရှိရင် cycle နဲ့ကဆလာကိုဘာမှအကာအကွယ်မပါတဲ့အတွက်ကြောင့်ပူပြီးတော့ဒဏ်ရာပြင်းထန်မှုများတာပေါ့
ဟုတ်ကဲ့ဥကောင်ထိခိုက်မှုကအဓိကဖြစ်တဲ့အတွက်ဆရာကြီးဒီဥကောင်ထိခိုက်ပြီဆိုလို့ရှိရင်ဒီဆေးရုံမရောက်ခင်ပေါ့ဆရာနော်ရှေးဥသူနာပြည့်စုံနေနေနဲ့ဟောဘာတွေလုပ်ပေးနိုင်မလဲ
ကျွန်တော်တို့စီမံကအဲ့ဟို ambulance တွေလွှတ်လိုက်တယ်ပေါ့ ambulance ပေါ်မှာလူနာဥကောင်တောင်းလို့ရှိရင်နေသိင်းယူပေါ့နော်အဲ့လိုမျိုးထိခိုက်နိုင်လားဆိုလို့ရှိရင်အထက်ထဲမှာလူနာပြင်းတဲ့ကြရကတရားဆက်နောက်ပြီးတော့လေဗင်းဆပိုက်ရဲ့ support ပေါ့နော်အဲ PC အစုံငယ်လုံးလောက်တက်နိုင်လောက်ထားပေးရပေါ့ဒီကို MS ကအရင်တော့လိုမျိုးကားအခွန်ကြီးတက်တက်မထားတော့ပဲနဲ့အဲကားထဲမှာတင့်ဟိုလိုအပ်တဲ့တင့်တော်ရဲ့ facility နဲ့ထောက်ကူပစ္စည်းတွေပါချိန်ထည့်ပေးထားတဲ့အခါကျတော့အဲ့ဒီလူနာကိုကျွန်တော်တို့ဒီဆေးရုံရောက်တဲ့အခါခေါင်းနဲ့လေဗင်းမှာလူပထမထိခိုက်ထားတဲ့ပူပြီးတော့ဆိုးသွားတဲ့ထိခိုက်ရင်ထပ်ပြီးတော့မဖြစ်အောင်လို့ကဝယ်ပြီးတော့ပို့ပေးပါ
ဟုတ်ကဲ့ဆရာတာမန်ပြည်သူတွေအနေနဲ့ရောဆရာကြီးဒီအရေးပေါ်ကားတွေမရနိုင်တဲ့အနေထားမှာလေဘယ်လိုမျိုးလုပ်ဖို့ချက်ပေးနိုင်လဲ
တရားရကိုတိကျပြီဆိုတော့အရေးဆုံးလူတိုင်းလူတိုင်းကအရှိန်ရအောင်လာကြပါပြီဟိုသူတို့တွေကိုကြတော့ဘယ်လိုချက်ပေးရမလဲဆိုရှင်နံပါတ်1ကတော့ဖြစ်တဲ့လူလာကိုအနေနဲ့ကင်းကင်းနဲ့ချက်ရအောင်ပို့ဖို့လိုတာပေါ့နော်အဲ့တော့အကူအညီခေါ်ရမယ်ကဆရာကမှဆိုလို့ရှင်ဒီရှင်ရေးအကူအညီမှုအတင်းတော့အရှိတယ်လေအဲကားလက်စီပိုင်းခေါ်မယ်ဆိုလို့ရှင်အဲ့ခေါ်တဲ့အတော်အတွင်းမှာဒီလူနာကိုကအန်ဒီကင်းတဲ့နေရာရောက်အောင်ပို့ထားမှာဥပမာလူနာသူရပါတော့မနဲ့ပြေးကြတယ်ဒီတိုင်းပဲအဲ့နံပါတ်နဲ့ထားပြီးကားဆောင်နေတယ်ဆိုလို့ရှိရင်ဒီဖက်ဘူးနောက်ဖက်ထပ်ပြီးတော့လူနာဘုံနေရာရနိုင်မျိုးရှိလာမျိုးရှိတယ်ဆိုလို့ရှိရင်အဲ့ဒီလူနာမျိုးကိုအန်ဒီကင်းတဲ့နေရာတော့လုံချိုဖိတ်ထားတဲ့နေရာကိုရောက်အောင်ပို့ပြီးတော့မှအဲ့ဒီကနေမှတစ်ဆင့်နောက်ထပ်ဒီဆေးရုံကိုဘလို့ပုံလဲဆိုတာကိုစီစဉ်မှုတင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့လူနာတည်တဲ့အခါမှာသတိထားတဲ့အချက်တည်းရှိလားဥကောင်းတန်ရာရတာလို့ရှင်လေ
အဓိကကတော့ဟိုနော်ဥကောင်းတန်ရာဆိုရှင်တော့သတိလင့်မယ်ပေါ့နော်အမယ်ဆိုလို့ရှင်တော့ညာတော့ဖြင့်ကားအက်ဆီဒန့်လို့ဟာမျိုးကြတော့ခေါင်းကိုထိလို့သတိလင့်တာလားတောင်းမလို့ရှင် ကျွန်တော်တို့လည်းရိုးရိုးကြိုးလို့တတိလေးတလားဆိုတော့ဒီချာမပြောနိုင်ဒီပေါ့အဲ့ဒါရဆရာဝန်စစ်စစ်မှတီးမှာဟုတ်အဲ့ဒီခါကျတော့လူနာအတွက်စိတ်ဖြစ်တဲ့ position နဲ့ပေါ့ဒီ MLS မှာပါတဲ့လူတွေတော့ကျွန်တော်လေ့ကျင့်ပေးထားပါတယ်ဒါပေမဲ့အပြင်လူတွေကျတော့ဘယ်လိုပုံစံမျိုးဆိုတာပြောဖို့တော့ခက်တာပေါ့ဒါပေမဲ့အဓိကအဖြစ်တော့လူနာကိုပက်လက်နေထားဆက်ဆက်ထားပြီးတော့ဥကောင်းကိုမျက်နှာတစ်ဖက်ကိုလွှဲထားပြီးတော့ငင်းငင်းလေးတည်လာမှုအခုခောက်ပြီးတော့တွန့်လိမ့်ပြီးတော့တုံးလုံးတည်လာပြီးတော့အဲ့လိုမျိုးတော့မလုပ်တင်ဘူးပေါ့
ဟုတ်ကဲ့ဆရာအဲ့တော့ဥကောင်းထရန်နဲ့ပတ်သက်ပြီးတော့နောက်ထပ်အရေးကြီးတဲ့ချက်ပြောဖို့ရှိမလား
ခုနကလို့ site ကြီးရဲ့ဟာမျိုးဆိုဒီကြံလွင်းလူချိန်မျိုးမှာဟောအဲ့ဒီမစီကနေမောင်းလာနေရင်းနဲ့လမ်းပြထားလာနေလေမယ်ဆိုလို့ရှိရင်ကတော့အကောက်ပွဲမရှိရတဲ့ကြောင်းပေါ့နောက်တော့ဆက်ကဲစီဆက်ကဲစီအုတ်ထုတ်ဆောင်းဖို့ပေါ့ဥကောင်းတရားရနိုင်တာ
ဟုတ်ကဲ့ဥကောင်းတရားပြီးလို့ရှိရင်ဆက်ရည်နော်
ဒီစားတော့စားနေရစ်တီစားတော့စားပြီးတော့မောင်းလာပေါ့ကားမောင်းမောင်းဆက်ကဲမောင်းမောင်းဘူးပြီးတော့မောင်းလို့ရှိရင်တော့စီရင်ချုပ်ပုံများပေါ့အနေနဲ့ပုံများပေါ့နော
်ဟုတ်ကဲ့ဥကောင်းတရားပြီးတဲ့ခါကျလို့ရှိရင်နောက်ထပ်ကဆက်ရည်အရေးကြီးတဲ့တရားတည်ဆုံးမှုနဲ့ဒီတရားမှုအများဆုံးဖြစ်တဲ့တရားပေးတရားဖြစ်မလဲဆရာကြီ
းအဲ့ဒါကတော့ရင်ကောင်းဝင်းထိတိုက်မိတာတော့မဟုတ်လို့ရှိရင်လည်း1 by 2ကိုထိတိုက်မိတာပေါ့ပြင်းထန်တဲ့ဒီကမတော်တဆင်မတော်တဆမှုတွေမှာအဲ့ဒီဟာတွေကပါလာလို့ရှိရင်တက်အနေများပါတယ်ကျွန်တော်တို့ဟိုအထဲမှာဘာတွေထိခိုက်သွားတယ်လဲဆိုတာကြည့်ရတော့အဲ့ဒါတော့ဆေးရုံကြောင့်ပါပဲဆက်ဆေးပြီးတော့ကုသနိုင်တာမျိုးပေါ့နော
်ဟုတ်ကဲ့ဆရာအဲ့တော့တတိယအရေးကြီးဆုံးဇွန်ရောဆရာကြီးဘယ်အချက်ကိုထောက်ပြမလဲ
ဒီတကယ်လဲမှာကျွန်တော်အစားအသောက်တွေကြောင့်မလို့ရွှေရှုံးဖြစ်တယ်ဖြစ်တတ်တယ်ဗျအဲ့ဒီခါကျတော့ရေနဲ့အစားအသောက်ပိုင်းစီးလေတစ်ချက်ဒီ site ဖြစ်ခြင်းလည်းပေါ့နော်ဘာလို့လဲဆိုတော့ဟိုများသောအားဖြင့်ဟိုဆိုင်ရအဲ့ရဆိုလို့ရှိရင်ပွဲရရဆိုလူတွေအကုန်လုံးလမ်းပေါ်မှာထွက်ကြတယ်လမ်းပေါ်မှာရှိရအစာတွေစားကြတယ်ပေါ့ဒီမှာတန်ရှင်းနဲ့မတန်ရှင်းနဲ့ဆိုတာပြောရတော်တော်ဖြစ်တယ်လေအဲ့တော့ဟိုဒီရွေပဲဖြစ်ဖြစ်တော့အစားအသောက်ပဲဖြစ်ဖြစ်ပေါ့နော်တန်ရှင်းတဲ့ဟာကိုစားဖို့
ဟုတ်ကဲ့ဆရာနောက်ထပ်ကောအရေးတကြီးပေါ့နော်ကြိုတင်ပြီးတော့ကာကွယ်နိုင်စရာရှိသေးလားဆရာ
ညာဒီတော့တအားပူရဲ့ခါကျတော့အဲ့အင်းချင်းနဲ့အရန်ပူနေတဲ့အချိန်ပေါ့နော်ဒီငားရေရေပက်ပြီးနားရဲ့အချိန်ပေါ့ဆက်လက်လာရလည်းနှစ်လာကြီးတွဲပေါ့အဲ့ဒီအချိန်မှာအရေးအထက်မှာနေရာကောင်းတာပေါ့အလီရန်ပူနေတဲ့ချိန်ဆိုတာလူကချက်ချင်းပူလိုက်ဒီရေရေဆိုချက်ချင်းအေးလိုက်နေဆိုရှင်တော့ကျမကြီးထိတိုင်းနေတာပေါ့နော်သူတို့ရှင်တော့လူကြီးတွေဆိုလို့ရှင်တော့ဒီဟာဒီမှာအပူရှင်တင်းတော့ကြီးရတဲ့ကြောင့်မို့လို့အပူရှင်တအားတက်ပြီးတော့ဒီပတိလေးပြီးတော့ခရောင်ကလန်းဖြစ်တဲ့ရောပါလေပေါ့နော်ဖြစ်တတ်တဲ့ကြောင့်မို့လို့ဓာတီလူရန်ပြင်းပြီးပူနေတဲ့ချိန်မှာအရေးအထက်မှာနေပြီးတော့အေးအေးချမ်းချမ်းနေဖို့အကြံပေးချင်ပါတ
ယ်ဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးခန္ဓာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဒီအစီအစဉ်ကိုကြာသာပတင်းနေ့ညတိုင်းနားဆင်နိုင်တယ်လို့အခုလိုတောက်ကြနေမနခင်တိုင်းမှာလည်းတလဲပြန်ပြီးထုတ်လွှင့်ပေးတာမျိုးစောင့်မျှော်နားဆင်နိုင်ပါတယ်အခုဆက်ပြီးတော့တိုင်းရင်သတင်းတော်အစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်ရှင်နေဆက်ဒေတာကတိုင်းရင်သတင်းတော်ဒီစီစဉ်တင်ဆက်တဲ့တိုင်းရင်သတင်းတော်အစီအစဉ်ကိုနားဆင်ကြရအောင်ပါ
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါ PNY တော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာကတော့NCA လမ်းကြောင်းတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ UNFC ဘို့ဟုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ်။ NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့တယ်ဆိုတာနဲ့မွန်ပြည်နယ်ချောင်းစုံကြားဖြတ်ရွေးကောက်ပွဲအခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါညညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အနေနဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စေးရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့သဘောတူညီခဲ့ကြပါတယ်ဧပြီလပထမအပတ်ထိုင်းနိုင်ငံချင်းမိုင်မြို့မှာကျင်းပခဲ့တဲ့ UNFC ဗဟုအလုပ်အမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြတာပါ UNFC ဘက်ကနေအစိုးရငြိမ်းချမ်းရေးကော်မရှင်ကိုတင်ပြထားတဲ့အချက်၉ချက်တည်းကအားလုံးပါဝင်နိုင်ရေးမူနဲ့ပတ်သက်လို့ပြင်ဆင်မှုတွေရှိနေခဲ့တယ်လို့ UNFC ဒုတိယဥက္ကဋ္ဌနိုင်ဟန်တာကပြောပါတယ် UNFC အဖွဲ့ဝင်ကချင်လူလတ်ရေးအဖွဲ့ KO နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPP တို့ဟာ UNFC ကနေနှုတ်ထွက်တော်မယ်လို့တည်င်းပေါ်ထွက်နေတဲ့အပေါ်မဟုတ်မှန်ဘူးလို့ SSPP SSA ကောင်ဆောင်ဗိုလ်ချုပ်ဆိုင်ထူးကပြောပါတယ်သူတို့အနေနဲ့ UNFC ကနေနှုတ်ထွက်မှာမဟုတ်ဘဲ NCA လမ်းကြောင်းအတိုင်းဆက်သွားမယ်လို့ပြောဆိုခဲ့ပါတယ်
တ
တနင်္ဂနွေလုံးပြည်ကတက္ကမှုရစီ NCA စာချုပ်လက်မှတ်ရေးသူသားတဲ့တောင်ပိုင်းရှမ်းပြည်သမ္မတ RCSS SSC နဲ့မြန်မာဆိုရသမ္မတတို့ရှမ်းပြည်နယ်တောင်ပိုင်းပင်လုံမြို့မှာစိုက်ပွဲဖြစ်ပွားခဲ့ပါတယ်ဧပြီလ9ရက်နေ့ကပင်လုံမြို့မြောက်ဖက်ဆက်မိုင်ကွာတိုက်ဤအုပ်စုဝန်နန်းဆိုင်ရွာမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်နှစ်ဖက်အချဆုံးရှိပေမဲ့အတိအကျမသိရှိသေးဘူးလို့ RCSS ပြောခွေရဒုရယာပူမူကြီးဆိုင်ငင်းကပြောပါတယ်တမရော်ဘက်ကနယ်မြေစုမှုရေးလှုပ်ရှားမှုကြောင့်တိဆောက်ထားတဲ့ငင်းချမ်းရေးပေါ်အယုံကြည်ကျဆင်းလာတဲ့အပြင်အပြစ်မရသေးတဲ့ဖွဲ့တွေအတွက်လည်းကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ဒုရယာပူမူကြီးဆိုင်ငင်းကပြောပါတယ်ပြီးခဲ့တဲ့မတ်လ25ရက်နေ့ကလည်းရှမ်းပြည်အရှေ့ပိုင်းမိုင်းပြင်းမြို့နယ်ထဲကတပ်မတော်တိုက်ရင်လေးရင်ဟာအပြစ်ရထားတဲ့ RCSS SSC တပ်စခန်းကိုတိုက်ခိုက်ခဲ့လို့တပ်စခန်းတခုဆုတ်ခွာပေးလိုက်ရပါတယ်
။အမေရိကန်အစိုးရအရှေ့အာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ဖိတ်ခေါ်မှုအရာကချင်ပြည်တွင်းရေးအခြေအနေတွေကိုတွေ့ဆုံမေးမြန်းဖို့အမေရိကန်ရောက်ကချင်လူမျိုးတွေကိုမတ်လ28ရက်နေ့ကမြို့တော်ဝါရှင်တန်မှာတွေ့ဆုံဆွေးနွေးခဲ့ပါတယ်။ကချင်အလိုင်းရအဖွဲ့ကောင်ဆောင်ဦးအန်ဆန်းကွန်ဆန်ဦးဆောင်ပြီးကချင်နချင်းခရိယံအဖွဲ့ချုပ်အမေရိကန် KBC အပါအဝင်ကက်သလစ်အတင်းတော်ကကိုယ်စားလှယ်များလည်းတွားရောက်တွေ့ဆုံခဲ့ကြတာဖြစ်တယ်လို့ဦးဆောင်သူတွေကပြောပါတယ်ငင်းချင်းရင်းနဲ့ပတ်သက်ပြီး UNFC ကနေအစိုးရကိုတင်ပြဆွေးနွေးထားတဲ့အချက်တွေကိုအစိုးရကလိုက်လျောသဘောတူညီမှုတွေရှိနေကြောင်းအမေရိကန်အစိုးရကနားလည်ထားတဲ့အပေါ်မှာမဟုတ်မှန်ကြောင်းကချင်ကိုယ်စားလှယ်တွေကပြန်လည်ရှင်းလင်းတင်ပြခဲ့ပါတယ်နောက်ပြီးအစိုးရတပ်မတော်နဲ့ရှမ်းပြည်မြောက်ပိုင်းစီအေပတိပခဖြစ်နေလို့အခက်ခဲရင်ဆိုင်နေရတဲ့ဒုက္ခသည်တွေကိုအကူအညီတားဆီးပိတ်ပင်မှုတွေအမျိုးသမီးငယ်တွေလူအခွင့်အရေးချိုးဖောက်ခံရမှုတွေအပါအဝင်မူရစေဝါပြဿနာတွေကိုတင်ပြပြောဆိုခဲ့တယ်လို့ကချင်အလိုင်းကပြောပါတယ်
မွန်နိုင်ငံရေးပါတီတစ်ခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါစီရဲ့ရေးမြို့နယ်တောင်ပြင်ကျေးရွာကပါတီဝင်200လောက်ဟာပါတီကနေနှုတ်ထွက်လိုက်ကြပါတယ်နပါတီမပေါင်းစည်းနိုင်တဲ့အခြေအနေနဲ့တောင်ပြင်ကဗဟိုလုံးမှုဆောင်ကော်မတီဝင်သူပါတီကနေထုတ်ပယ်တဲ့ကိစ္စကြောင့်ပါတီဝင်200လောက်နှုတ်ထွက်ကြောင်းဧပြီလ3ရက်နေ့ရက်စွဲနဲ့အစာထုတ်ပြန်ထားပါတယ်။ဒါပေမဲ့ပါတီကနှုတ်ထက်တဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးပါတီဗဟိုကိုတရားဝင်တင်ပြလာတာမရှိဘူးလို့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီတွဲဖက်သွင်းမှုနိုင်စံသိန်းကပြောပါတယ်။မွန်နပါတီပေါင်းစည်းဖို့ဟာမွန်ပြည်သူတွေမွန်သံဃာတော်တွေကြိုးစားဆောင်ရွက်နေပေမဲ့လည်းယနေ့ထိပေါင်းစည်းနိုင်ခြင်းမရှိသေးပါဘူး။
ရခိုင်ပြည်နယ်ပေါတောမြို့နယ်နတ်ရှင်ကျေးရွာမှာရဲတပ်သားတဦးစီကတနက်လူရာကနေပြစ်ခတ်မှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်အရက်သားတဦးထိခိုက်ဒေဆုံးခဲ့ပါတယ်။ဒေဆုံးသွားသူကတော့နတ်ရှင်ကျေးရွာကအသက်29နှစ်အရွယ်မောင်ဖြူတောင်းဆိုသူဖြစ်ပြီးဒီလ4ရက်နေ့ကကြောက်စုကျေးရွာအုပ်စုအုပ်ချုပ်ရေးမှူးနဲ့ရဲတပ်ဖွဲ့ဝင်3ဦးကင်းလက်နေစမှာတောက်စားမူးယစ်နေတဲ့ဥမောင်တန်းကိုဖမ်းဆီးခေါ်ဆောင်လာတဲ့အချိန်တနက်လူရကပြစ်ခတ်မှုဖြစ်ပွားခဲ့တာဖြစ်တယ်လို့ပေါတော်မြို့နယ်ရဲတပ်ဖွဲ့မူယုံကနေထိုင်ရဲအုပ်တန်ထေးကပြောပါတယ်တနက်နဲ့ပြစ်ခတ်ခဲ့တဲ့ရဲတပ်သားထွန်းလင်းကိုတော့အခုခါရဲတပ်ဖွဲ့စီကံထိန်ထိန်ရေးနဲ့အေးအေးယူထားတယ်လို့နေထိုင်ရဲအုပ်တန်ထေးကပြောပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။တရားနာမည်နဲ့အငင်းပွားမှုဖြစ်ပွားနေတဲ့မွန်ပြည်နယ်ချောင်းစုံကဂျားဖြတ်ရွေးကောက်ပွဲမှာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီဒါမှမဟုတ်မွန်ပါတီကအနိုင်ရရှိကြလိမ့်မယ်လို့မျှော်မှန်းထားကြပေမဲ့ပြည်ထောင်စုကြံ့ခိုင်ရေးပါတီကအနိုင်ရရှိသွားပါတယ်။ဒီအခြေအနေကိုတော့မြင်းရင်စနိုင်းကနေအခုလိုစူးစီးတင်ဆက်ထားပါတယ်။
မွန်ပြည်နယ်ကြားပြရွေးကောက်ပွဲတွင် NLD နဲ့မွန်နိုင်ငံရေးပါတီတွေပါကြောင့်ရှုံးရတာလဲဆိုတာကိုချောင်းစုံကပြည်နယ်လွှတ်တော်ကိုယ်စားလှယ်လက်ဖြစ်တဲ့မွန်ပြည်နယ်လွှတ်တော်ဒုဥက္ကဋ္ဌဦးအောင်နိုင်ဦးကအခုလိုတုံ့တထားပါတယ်
ကြားပြရွေးကောက်ပွဲရတဲ့ USB နိုင်ငံသားတဲ့အမှုသားကပြည်ကြတာတော့ဒီလက်ရှိ NLD ရဲ့ဆောင်ပေါ်မှာအပိထောက်တာနေပြီးကြားတယ်ဒါပေမဲ့ကျွန်တော်တို့မွန်ဒီပါတီနဲ့သူ့ကလည်းကြားရတဲ့ဆိုရင်တော့ကြားရတဲ့ဆောင်မျိုးကြတော့
မွန်ပါတီတခုဖြစ်တဲ့မွန်ဒေသလုံးဆိုင်ရာဒီမိုကရေစီပါတီကလည်းကြားဖြတ်မှာရှုံးသွားတာဟာပါတီအနယ်ချစ်ကြောင့်မဟုတ်ပဲဒေသခံတွေသူတို့အားကိုးလို့ရတဲ့ပုံကိုယ်ကိုရွေးချယ်သွားတဲ့သဘောပါဆိုပြီးပါတီတွဲဖက်သွင်းရင်မှုနိုင်စံတင်ကပြောပါတယ်
ပါတီကိုမကြည့်ပဲနဲ့သူအားကိုးရမဲ့ပုံကိုယ်သူဖြစ်နိုင်တယ်သူကသူယူလိုက်တဲ့သဘောမျိုးတယောက်တည်းပါမြင်တာမို့နော်
မွန်ဒေတာခံတဲ့ဦးဖြစ်တဲ့မင်းမင်းຫນွယ်က NLD ကြားဖြတ်ရွေးကောက်ပွဲရှုံးရတဲ့အကြောင်းချက်တွေကိုအခုလိုတုံ့တထားပါဗျ။
NLD ဒေတာရှုံးရခြင်းအကြောင်းတရားကဒီမိုကရေစီအနာရှင်ရှင်းလင်းကြည့်တော့လို့ဒေတာခံပြည်သူတွေကတော့မကြိုက်ဘူး။ NLD မှာဝင်ရောက်ယူခံတဲ့ကိုယ်စားလှယ်ကပြီးခဲ့တဲ့တော်ခေတ္တကျွေလိုမျိုးအင်မိတ်မဆန်ဘူးနော်။အခြားတစ်ချက်ကအဲ့ဒီပုံကိုယ်ကို NLD ဘဟုကပြေဝဲဝဲဝေဖို့ချမှတ်ပေးလိုက်တယ်။ဒါပေမဲ့ NLD ချောင်းဆောင်ကပါတီတွေကဒီပုံကိုယ်ကိုတော့မကြိုက်ဘူး။သူဒေတာကလူကိုသူတို့ယူချေတဲ့ကဘဟုကအတိမတ်ပြုတ်ဘူး။ဘဟုကပြေဝဲဝဲဝေတဲ့ဦးဝင်းဝင်းကိုပဲချတဲ့အပေါ်မှာ ောင်းဆိုမှရှိတဲ့ NLD ပါတီတွေကဒီနေ NLD ပါတီရုံးရှိမှဆန္ဒလာပြတဲ့အချိန်ထိဖြစ်သွားတယ်
ချောင်းဆောင်ကြဖြတ်ရွေးကောက်ပွဲရလဟာလက်တလောဖြစ်ပွားနေတဲ့တရားအမြင့်ငင်းပွားမှုနဲ့တက်ဆိုင်မှုရှိတယ်လို့လည်းဝေဖန်ပြောဆိုမှုတွေရှိနေပါတယ်ပြီးသူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်ချောင်းဆောင်ကြဖြတ်ရွေးကောက်ပွဲဟာချက်ခံရေးပါတီကမဲ2000နီးပါးနဲ့အနိုင်ရရှိသွားပါတယ
်ဆက်ပြီးတော့ဧပြီလ1ရက်နေ့ကကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာရခိုင်ပြည်နယ်အမ်းမြို့နယ်ပြီးသူ့လွှတ်တော်ကိုယ်စားလှယ်နေရာမှာရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမောင်ကအနိုင်ရရှိခဲ့ပါတယ်ဒေါက်တာအေးမောင်အနေနဲ့လာမယ့်လွှတ်တော်အစည်းအဝေးမှာဘာတွေတင်ပြပြီးရခိုင်ပြည်နယ်အရေးအတွက်ဘာတွေကိုဦးစားပေးလှုံ့ဆော်ဖို့စီစဉ်မှုတွေရှိနေတယ်လဲဆိုတာနဲ့ပတ်သက်ပြီးတော့မောင်အေးကနေဆက်သွယ်မေးမြန်းထားတဲ့ဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင်
ရခိုင်ပြည်နယ်အမ်းမြို့နယ်ကကြားဖြတ်ရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ရခိုင်မျိုးသားပါတီ ANP ဥက္ကဋ္ဌဒေါက်တာအေးမော်ဟာအခုအခါအမျိုးသားလွှတ်တော်ကိုယ်စားလှယ်တူဖြစ်သွားပြီဖြစ်တဲ့အတွက်ဘာတွေဦးစားပေးလှုံ့ဆော်ဖို့ရှိပါလဲလို့မေးချတဲ့အခါသူကအခုလိုပြောပါတယ်
ကျွန်တော်တို့ဒီနေ့ပြည်သူ့ဘုံချစ်ခအုပ်စုတစ်ခုကိုပြည်ပြင်ပြောင်းလဲနိုင်အောင်ပြည်ရဲ့ပြည်သူ့ဘုံချစ်ခအုပ်စုကိုဘယ်လိုပြည်ပြင်ကြမလဲဆိုတဲ့အနောက်ဖက်တော်တွေကတိုးစားမှုတစ်ခုကိုစတင်ဖို့ဗမာပါလီမန်ကာလရီမှာစဉ်းစားထားပါတယ်နောက်တစ်ချက်ကဒီတော်စုရဲ့ဗန္နာငွေခွေးဝင်ဖို့မမြင်ရတဲ့အခြေအနေပါအခုလက်ရှိဒီတော်စုဆိုရတဲ့ဗန္နာကြီးခွေးဝင်ပုံကိုကြည့်ရင်ဒီတော်စုဆိုရကဘိုးတင်ကခံတော့ယူပြီးမှတစ်ချိန်ကြာခံမှုကိုပဲတိုင်းနေတာကြည့်နေဆိုရလို့ပြီးပါတယ်ဘိုးဖက်ကဲမှုအကောင်များပါအဲဒါကြောင့်ဒီတော်ဒီကိစ္စတွေဆက်ပြတ်လို့ပြရှိချင်အောင်ဒီလိုမျိုးဆိုရရင်လက်ရှိသုံးချက်လေးမျိုးဆော့ပြီးမှပြည်내တန်းတားကြီးအစိုးရအဖွဲ့ကိုစုစုပေါင်းပါချက်ရဲ့နားစင်ရခိုင်နှုန်းချက်ကိုပြီးမှအောင်ကြိုးစားဖို့ကျွန်တော်တို့စဉ်းစားထားပါတယ
်ဟုတ်ကဲ့လက်ရှိပြဿနာဖြစ်ပေါ်နေတဲ့ရခိုင်ပြည်내အရေးအတွက်ဘာတွေအရေးတကြီးလှုပ်ဆောင်သွားဖို့လိုနေပါလဲဆိုတာဒေါက်တာရဲ့အမြင်ကိုလည်းသိပေးရစေ
ပထမအရေးကြီးတာကရခိုင်နှုန်းရဲ့အမျိုးသားလုံခြုံမှုအထောက်အကူပါအဲ့တော့ဒီကိစ္စအစိုးရဆက်ချက်69နှစ်ရှိပြီရခိုင်နှုန်းရဲ့အနောက်ဘက်လုံခြုံအောင်မကာကွယ်နိုင်ခဲ့လို့ဒီနေ့တစ်ဖက်ကဝင်လာတဲ့ဗန်ဒလီတွေနဲ့ခါနေတိုင်းရင်းသားရခိုင်လူမျိုးတွေပြစ်ပတ်ခါချင်းနေတယ်။အဲ့ဒီမှာအရေးကြီးတာကအနောက်ဘက်လုံခြုံရေးခြံစည်းရိုးလုံအောင်ဘလို့ကမှာလဲ။ဥပဒေရခြံစည်းကိုစောင့်တဲ့လက်နက်ကန်ပြည်သူတွေကိုဘလို့ပြစ်ပတ်တတ်တာနော်။တာဝန်ကိုထမ်းဆောင်တာဥပဒေရဖြတ်ပြီးတော့လက်နက်တပ်တွေမှာလဲ။ကြီးကျယ်ဝင်ရောက်နေတဲ့ဘလို့ဖြည့်ချင်းမှာလဲ။နိုင်ငံသားဥပဒေစတဲ့ချင်းဥပဒေလက်နက်ကိုအကုန်ပြီးကျွန်တော်ဖြည့်ချင်းမှာလဲဆိုတဲ့ဒီအနောက်ဘက်လုံခြုံမှုကိစ္စကကျွန်တော်ရဲ့ကြီးနေအရေးကြီးတဲ့ဌာနဖြစ်တဲ့အမှာအဲ့ဒီဌာနကိုလည်းကျွန်တော်အရေးပေးပြီးဆောင်ရွက်တော့ဖို့စဉ်းစားတော့ဖို့သင်ကြားတော့ဖို့ရှိပါတယ
်။ရခိုင်မျိုးသားညီငယ်ရဲ့အတော်ကချိစပါတွေလှုပ်ဆောင်ဖို့လိုနေပါလေခင်ဗျာ
။ကျွန်တော်ကိုယ်ပါတီရဲ့အင်အားကိုခိုင်ခိုင်မာမာဖြစ်အောင်မြို့လေးပေါင်း၁၇ခုလုံးမှာအမျိုးသားညီငယ်မှုမှတ်တမ်းကိုစိုက်နိုင်အောင်ပြည်ထောင်စုကြိုးစားတော့ဖို့ရှိပါတယ်။အဲဒီကမှာလူမှုအဖွဲ့အစည်းတွေအခြားနိုင်ငံတွေကိုစိတ်ဝင်စားတဲ့ပုဂ္ဂိုလ်တွေလူမှုကွန်ရက်တကယ်လည်းကျွန်တော်တို့ကြီးနိုင်ပြီးခိုင်မာတဲ့အလို့သားရေးမျိုးမျိုးတခုကိုစိတ်ချတိုင်းနေတယ်လို့ကျွန်တော်ယူပါတယ
်။လိုက်လဲသွားတဲ့အမ်းမျိုးနေပြည်သူ့လွှတ်တော်ကိုယ်စားလှယ်နေရာအတွက်အေဗီလာတရက်နေ့ကကျင်းပတဲ့ကြားဖြတ်ရွေးကောက်ပွဲမှာပြည်ခိုင်ပြောပါတီကဦးဆောင်ကြီး NLD ပါတီကဦးစွာဝင်းမြင့်တတိပုဂ္ဂလကိုယ်စားလှယ်ဦးစွာလန်းအောင်နဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဒေါက်တာအေးမော်တို့ဝန်ရောက်ချိန်ပြခဲ့ရမှာဒေါက်တာအေးမော်ကအနိုင်ရရှိခဲ့တာဖြစ်ပါတယ်။
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပ
ါ UNFC အနေနဲ့တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရပ်ဆီးရေးသဘောတူစာချုပ် NCA လမ်းကြောင်းအတိုင်းအစိုးရနဲ့နိုင်ငံရေးဆက်လက်ဆွေးနွေးသွားဖို့ဗဟိုအလုံးမှုဆောင်ကော်မတီအရေးပေါ်အစည်းအဝေးမှာဆုံးဖြတ်ခဲ့ကြပါတယ် NCA စာချုပ်လက်မှတ်ရေးထိုးထားတဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSA နဲ့အစိုးရတပ်မတော်တို့ရှမ်းပြည်တောင်ပိုင်းပင်လုံမြို့နယ်မှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအစီအစဉ်ကိုကြာတာပြင်းနေညတိုင်းနားဆင်နိုင်တယ်လို့အခုလိုတောက်ကြနေမနက်ခင်းတိုင်းမှာလည်းတလဲပြန်ပြီးထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။သောရရှင်များခင်ဗျာ။ဂတ်ပင်နယ်ခွေရက်ကနေအာရှဒေသတောင်ပိုင်းနဲ့အလယ်ပိုင်းတစ်လျှောက်လုံခြုံရေးတာဝန်ယူထားတဲ့အမေရိကန်ပြည်ထောင်စုအလယ်ပိုင်းစစ်ဌာနချုပ်ရဲ့အကြီးအကဲဖြစ်သူကြီးတဲ့ဗိုလ်ချုပ်ကြီးဂျိုးဆက်ဗိုဒါကမတ်လ9ရက်နေ့အမေရိကန်ပြည်ထောင်စုအထက်လွှတ်တော်လက်နက်ကင်တပ်ဖွဲ့ရေးရာဆိုင်ရာကော်မတီရှေ့မှောက်ထွက်ဆိုခဲ့ရမှာအရှေ့အလယ်ပိုင်းဒေသမတည်မငြိမ်ဖြစ်အောင်အီရန်နိုင်ငံရဲ့လုတ်ဆောင်နေမှုနဲ့ပတ်သက်ပြီးတော့သူ့ရဲ့စိုးရိမ်ချက်တွေကိုတင်ပြသွားခဲ့ပါလေ
It is my view that Iran poses the greatest long-term threat to stability for this part of the world. Iran seeks to be the
ဒီနိုင်ငံဟာဒေသရင်းကိုလွှမ်းမိုးနိုင်အောင်ကြိုးစားနေပြီး ဒေသတွင်းမှာဩဇာအရှိဆုံးတိုက်ပွဲဖြစ်အောင်အားထုတ်နေပါတယ်။ဒါဟာအီရန်နိုင်ငံအနေနဲ့ကမ္ဘာကြီးရဲ့တစိမ့်ဒေသကိုတည်ငြိမ်မှုမရှိအောင်ကာလကြာရှည်အကြီးအကျယ်ချင်းချောက်နေတာနဲ့ပတ်သက်လို့ကျွန်တော်ရဲ့အမြင်သဘောထားဖြစ်ပါတယ်လို့ပြောဆိုသွားပါတယ်။အီရန်အစိုးရရဲ့ပြုမှုလှုပ်ဆောင်ချက်တွေနဲ့ဒေသတွင်းမတည်မငြိမ်ဖြစ်အောင်လှူလာတဲ့အုပ်စုတွေပေါ်ထောက်ပံ့နေမှုတွေကဘာမှအထောက်အကူမပြုနိုင်ပဲရှိနေပါတယ်လို့ပြောသွားခဲ့ပါတယ်
။ Iran has a role in the region. They have been around for a long period of time. Nobody is trying to make
Iran. ဤဟာဒေသတွင်းမှာအခက်အခဲတခုကိုပိုင်ဆိုင်ထားပါတယ်။ဒါဟာကာလအတန်ကြာရှိနေခဲ့ပြီးဖြစ်ပါတယ်။ဘယ်သူမှ Iran ကိုဖယ်ကျင်လို့မရတာပဲဖြစ်ပါတယ်။ဒါပေမဲ့ကျွန်ုပ်တို့အနေနဲ့စိတ်ပူပင်တာကတော့သူ့ရဲ့တည်ငြိမ်မှုပြက်ပြက်အောင်ဖျက်လို့ဖျက်ဆီးလွတ်တက်တဲ့အကျင့်ပဲဖြစ်တယ်လို့ပြောဆိုသွားခဲ့တာပါ။ Iran ရဲ့လှုပ်ဆောင်ချက်တွေဟာကမ္ဘာကြီးရဲ့နိုင်ငံရေးတည်ငြိမ်မှုနဲ့စီဘောရေးတာယာဝါပြောမှုအပေါ်အန္တရာယ်ဖြစ်စေတယ်လို့ဗိုလ်ချုပ်ကြီးဖိုတော်ကမှတ်ချက်ပြုပါတယ်။ဒီထဲမှာအီရန်နိုင်ငံကစီးရီးယားဘာရှာအယ်အာဆတ်လူသက်အစိုးရကိုစီရေးငွေရေးကြေးရေးထောက်ပံ့နေတာစီးရီးယားနိုင်ငံအတွင်းသာမကအာရဗ်နိုင်ငံတွေအပေါ်ရှီးယက်မွတ်စလင်အများစုလူဦးရေအရေးအတွက်များပြားမှုကိုအသုံးချပြီးတော့ဩဇာတီထောင်တာရည်မြင့်နိုင်ငံဟော်တီသဘုံတွေကိုထောက်ပံ့နေတာအီရတ်လုံခြုံရေးတပ်ဖွဲ့တွေအတွင်ဝင်ရောက်နှောက်ယှက်နေတာစတာတွေကိုပြုလုပ်နေတယ်လို့ဗိုလ်ချုပ်ကြီးဖိုတော်ကပြောပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေတာရဲမဟာမိတ်တွေနဲ့လက်တွဲပြီးတော့အီရန်ရဲ့ဖျက်လို့ဖျက်ဆီးအကျင့်တွေကိုနီလန်ပေါင်းစုံနဲ့တိုက်ဖျက်ဖြစ်ဖို့လိုအပ်ကြောင်းလည်းပြောဆိုသွားပါတယ်။အီရန်ခေါင်းဆောင်တွေဘာလုပ်နေတယ်ဆိုတာကိုကျွန်တော်တို့အနေနဲ့ဖော်ထုတ်ဖွင့်ချဖို့လိုအပ်တယ်လို့ဗိုလ်ချုပ်ကြီးဗိုလ်တော်ကပြောပါတယ်။သူတို့လုပ်နေသလိုတခြားဘယ်တန်းပြည်မှမလုပ်ကြပါဘူး။သူတို့ရဲ့မကြွမ်းကျင်မှုလုံခြုံစိတ်ချမှုမရှိမှုနဲ့မူမမှန်တဲ့လှုပ်ရှားမှုတွေကိုထင်သာမြင်သာဖြစ်အောင်ပြုလုပ်ဖို့လိုအပ်နေပြီပဲဖြစ်ပါတယ်။
ရန်ကန်ဆိုရရဲ့သဘောထားမြင်အားပေါ်ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်ဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းသိစေအပ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့တောက်ကြမနက်ခင်းအစီအစဉ်တွေကိုမနက်၈နာရီကနေ၉နာရီချီတစ်ချိန်ပြန်ပြီးတော့လိုင်းနိုမီတာ16 19နဲ့48တို့ကနေပြန်လည်ထုတ်လွှင့်ပေးပါရရှင်။တောက်ကြနေညနေပိုင်းအစီအစဉ်ဒီမှာတော့အမျိုးသမီးကဏ္ဍသုတဆုံးနဲ့အမေရိကန်တခွင်းသိပ္ပံနဲ့နီးပညာအကြောင်းပတ်စင်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားမှာမို့အောက်မျောနားဆင်နိုင်ကြပါရှင်။အခုနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုသောတာရှင်တွေကိုဒေါခင်မျိုးသက်ကတက်လှည့်ပြောပြပေးပါအောင်ရှင်။
ဆီးရီးယားမှာဓာတ်ရုလက်နက်နဲ့တိုက်ခိုက်ခဲ့တဲ့အတွက်အရသာ100လောက်သေဆုံးခဲ့ရတာနဲ့ပတ်သက်ပြီးဆီးရီးယားသမ္မတဘက်ရှာအယ်အစက်ကိုအပြစ်တင်ခဲ့ပြီးတဲ့နောက်မှာပနကန်စစ်တမ်းနာချုပ်ကဆီးရီးယားကိုတိုက်ခိုက်ဖို့အတွက်လှုံ့ဆော်လာနိုင်တယ်လို့အမေရိကန်စစ်တပ်အကြီးအကဲအရာရှိကြီးတို့ကပြောကြားလိုက်ပါတယ်။ဆီးရီးယားပေါ်မှာအရေးယူဆောင်ရွက်ဖို့အတွက်ရည်ရွယ်တဲ့သမ္မတဒေါ်နယ်ထရန့်နဲ့နှုတ်ဖြင့်ပြောဆိုခဲ့တာတွေနဲ့ပတ်သက်ပြီးပနကန်စစ်တမ်းနာချုပ်မှာရောပူးတွဲကာကွယ်စီးဦးစီးချုပ်နဲ့ပါဆွံ့နှင်းမှုတွေရှိခဲ့တယ်လို့ပြောပါတယ်။အမေရိကန်မှာရောက်နေတဲ့တရုတ်သမ္မတရှီကျင်ပင်ကိုသမ္မတဒေါ်နယ်ထရမ့်ကဖလော်ရီဒါပြည်နယ်ကသူ့ရဲ့ဇင်ကန်အပန်းဖြေဆိုင်ရင်ကြီးမှာကြိုဆိုခဲ့ပါတယ်။ခေါင်းဆောင်နှစ်ယောက်ကြားဆွေးနွေးကြမယ်ထဲမှာမြောက်ကိုရီးယားကိစ္စနဲ့ကုန်သွယ်ကိစ္စတွေကအဓိကဖြစ်မယ်လို့မျှော်လင့်ရပါတယ်။တရုတ်နဲ့ကုန်သွယ်မှာအမေရိကန်ကနှစ်ပေါင်းများစွာမမျှမတဖြစ်ပြီးလုံငွေပြနေတဲ့ကိစ္စကိုဆွေးနွေးရမယ်လို့ဖလော်ရီဒါကိုအသွား Air Force One လေယာဉ်ပေါ်မှာသတင်းတောက်တွေကိုသမ္မတထရမ့်ကပြောပါတယ်။သမ္မတဦးထင်ကျော်ဟာတရုတ်သမ္မတရှီကျင်ပင်ရဲ့ဖိတ်ကြားချက်နဲ့တရုတ်နိုင်ငံ6ရက်ခီးစဉ်စတင်ခဲ့ပြီးအနောက်တောင်ပိုင်းကစီချွန်းခိုင်မှရှိတဲ့ချန်တူးမြို့တော်ကိုကြက်တပရင်းနေမှာပဲရောက်ရှိခဲ့ပါတယ်။သမ္မတဦးထင်ကျော်ဟာတရုတ်သမ္မတရှီကျင်ပင်အပြင်ဝန်ကြီးချုပ်လီကေချန်နဲ့တရုတ်ပြည်သူ့ကွန်ဂရက်အမြဲတမ်းကော်မတီဥက္ကဋ္ဌချန်စီချင်းတို့နဲ့လည်းတွေ့ဆုံဖို့ရှိပါတယ်။အိန္ဒိယနိုင်ငံမှာမြန်မာနိုင်ငံထဲကနေတရားဝင်ဝင်ရောက်လာတဲ့ရိုဟင်ဂျာ4000လောက်ရှိနေပြီးအကြမ်းဖက်သမားတွေဖြစ်နေတိုက်ခိုက်နိုင်အောင်လေ့ကျင့်နေကြတာကစိုးရင်စရာဖြစ်တယ်လို့ BJD ပါတီအမတ်တယောက်ကအောက်လွှတ်တော်မှာတင်ပြခဲ့ပါတယ်။မြန်မာဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနိုင်ငံတွေမှာရှိနေတဲ့ရိုဟင်ဂျာတွေပေါင်းပြီးလက်နက်ကင်အဖွဲ့တစ်ခုပေါ်ပေါက်လာတယ်ဆိုတော့အစိုးရခန်းစားပေါ်မှာကိုးကားပြီးတော့ပြောကြတာဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါခင်မြတ်သက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်။တောက်ကြမနက်ခင်းအတွက်အစီအစဉ်ထုတ်လုပ်ရေးမှုကမတ်အင်ဂျင်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအတန်ဖန်အင်ဂျင်နီယာကတော့ Kelvin Fonlock ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီမနက်ခင်းအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ16925တို့ကနေထုတ်လွှင့်ပေးမှာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။မင်္ဂလာရှိတဲ့မနက်ခင်းပါတော်တာရှင်ဒီအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.